to the Voice of America in Burmese.
Mingla wa shin. 2019 ခုနှစ်ဒီဇင်ဘာလ28ရက်စနေနေ့မနက်ခင် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ3240 48တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။ကျွန်မခွန်ညိုပါခုမနက်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။သတင်းတွေကိုကိုကျော်ကျော်သိတဲ့အတူကျွန်တော်ရမထွန်းကြီးညာပေးသွားမှာပါ။American outlet တို့ကသမ္မတ Donald Trump ကိုတရားစွဲဆိုဖို့ဆုံးဖြတ်ချက်ချမှတ်ခဲ့တာရက်တစ်ပတ်တစ်ပတ်ကျော်လာပြီမဲ့ American အထက်လွှတ်တော်မှာတော့ဒီကိစ္စရှင်းမတူးနောက်မဆုတ်တာဖြစ်နေစေရှိနေပါတယ်။ Kazakhstan နိုင်ငံမှာခီးတဲ့ပေါင်း68ယောက်လိုက်ပါသွားတဲ့လေယာဉ်တစ်စီးပြတ်ကျတာကြောင့်လူ12ယောက်ထက်မနည်းသေဆုံးပြီး54ယောက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။တရုတ်နိုင်ငံရဲ့အကြီးဆုံးဒုံးရှင် Long March 5ကိုတတိယအကြိမ်မြောက်အောင်မြင်မြင်လွတ်တော်လိုက်ခဲ့ပါတယ်။တော့ကြံနေ Premier League ပွဲမှာတော့ Man City အသင်းအဝေးမှာအရေးနိုင်သွားတာကြောင့်ဒုတိယအဆင့်ပြန်ရဖို့အခွင့်အလမ်းလက်လွတ်သွားခဲ့ပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုနားဆင်ကြပါမယ်ခင်ဗျာ
။ဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာ NLD ပါတီက2020ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်နေရာရှင်ပြရမှာတိုင်းရင်းသားပါတီတွေနဲ့အပေးယူလုပ်မှာမဟုတ်တဲ့အကြောင်းပါတီပြောခွင့်ရကပြောပါတယ်
။အမှတ်နေရာတွေနဲ့ပတ်သက်လို့ဒီအပေးယူလုပ်သူနိုင်ငံမျိုးတော့လုပ်မှာမဟုတ်ဘူး။ဒါမဲ့အနာဂတ်မှာဒီမိုကရေစီဖက်ဒရယ်ပြည်အောင်စုကိုဘယ်လိုပုံစံမျိုးနဲ့ပြီးတော့
ဆိုလဲ NLD ပါတီဆုံးဖြတ်ချက်ပေါ်သဘောထားအမြင်တချို့နဲ့အတူနားဆင်ရပါမယ်မြန်မာပြည်ဘက်ကဝင်လာတဲ့မူရစ်စီမှောက်ခုခိုင်းနဲ့ထိုင်းနယ်ခြားဆောင်တပ်တို့ကြာသာပတိနေ့မနေ့စောကတိုက်ပွဲအကြောင်းနဲ့အတူနောက်ပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်နဲ့တေးလက်ဆောင်တပုတ်ကိုလည်းနားဆင်ကြရမှာပါအခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပါမယ်ရှင်
American outlet တို့ကသမ္မတ Donald Trump ကိုအာဏာအလွဲသုံးစားမှုနဲ့စုံစမ်းစစ်ဆေးမှုကိုနှောက်ယှက်မှုဆိုတဲ့အချက်နှစ်ချက်နဲ့တရားစွဲဆိုဖို့ဆုံးဖြတ်ချက်ချမှတ်ခဲ့တာရက်တစ်ပတ်တစ်ပတ်ကျော်လာပြီမဲ့ American အထက်လွှတ်တော်မှာတော့ဒီကိစ္စရှင်းမတူးနောက်မဆုတ်တာဖြစ်နေစေရှိနေပါတယ်အထက်လွှတ်တော်လူများစုကောင်းဆောင် Republican အမတ် Mitch McConnell ကဇန်နဝါရီလတဲ့အလရက်တီပြပြချင်းကြားနာစစ်ဆေးမှုတွေလုပ်မယ်လို့ဆိုပေမဲ့ Democrat အမတ်တွေကတော့တက်သေးတွေစင်ခေါ်ဖို့ကိစ္စနဲ့အထောက်အထားတွေရရှိနိုင်ဖို့အတွက်အထက်လွှတ်တော်နဲ့သဘောတူညီချက်တရားရဖို့တောင်းဆိုနေစေဖြစ်ပါတယ်။နောက်ပတ်စလုံးကတော့သမ္မတဟောင်း Bill Clinton ကိုတရားစွဲဆိုအရေးကြီးတဲ့ကဆောင်ရွက်ခဲ့တဲ့ရှေ့ထုံးတန်းစင်လာတွေကိုသူဖယ်နေတယ်လို့အပြန်အလှန်ဆက်ဆွဲနေကြတာပါ။ဒါအပြင်ဒီတရားစွဲတဲ့ကိစ္စမှာသမ္မတ Impuron နဲ့ပူးပေါင်းဆောင်ရွက်ပြီးသမ္မတကိုအပြစ်လုကင်းအောင်လုပ်ဖို့ကြိုးစားသွားမယ်ဆိုရဲ Mitch McConnell ရဲ့စကားကိုလည်း Outlet Democratic အမတ်မြတ်ဒေါသထွက်နေကြပါတယ်။ Mitch McConnell ကတော့သမ္မတကိုတရားစွဲတာဟာနိုင်ငံရေးလုပ်ရဖြစ်စေတခုလို့သာခေါ်ဝေါ်ခဲ့ပြီးသူ့အနေနဲ့ဗက်မလိုက်တဲ့ jury တရားသူကြီးတယောက်အဖြစ်လုံမှာမဟုတ်ဘူးလို့လည်းပြောထားခဲ့ပါတယ်။ဒါကထက်လွတ်တော်အမတ်တယောက်အဖြစ်ကြမ်းတစ်စာကျင်းဆိုထားတဲ့ကိစ္စနဲ့ဆန့်ကျင်နေတယ်လို့လည်းသူ့ကိုဝေဖန်သူတွေကပြောနေကြပါတယ်ခင်ဗျာ။
ကာဇက်စတန်နိုင်ငံမှာလူ68ယောက်ပါသွားတဲ့လေယာဉ်တစ်စင်းတောက်ကြောင်တဲ့အစောပိုင်းကတက်သွားပြီးသိမကြခင်မှာပဲပြတ်ကျလာကြောင်းလူ12ယောက်ထဲမှာနေသေဆုံးပြီး54ယောက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ Back Air လေကြောင်းလိုင်းကခီးသည်တင်လေယာဉ်ဟာ Almaty နိုင်ငံတကာလေဆိပ်ကနေတက်သွားပြီးတဲ့နောက်ကွန်ကရစ်ခြံစည်ရိုးတစ်ခုနဲ့နှစ်ထပ်အဆောက်အဦတစ်လုံးတို့ကိုဝန်တိုင်းမိခဲ့တယ်လို့ကာဇက်စတန်အရက်ဖက်လေကြောင်းတောက်လာရေးကော်မတီကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒေသန္တရအာဏာပိုင်တွေကသေဆုံးသူ15ဦးရှိတယ်လို့အစောပိုင်းကပြောပေမဲ့ကာဇက်စတန်ပြည်ထောင်စုဌာနကအကြောင်းပြချက်မပေးဘဲတည်ဆုံးသူ12ယောက်ဆိုပြီးချော့ချလိုက်တာပါ။လေယာဉ်ခီးစဉ်အမှတ် 1139 ကိုပြန်တန်းတဲ့ Fokker 100လေယာဉ်ဟာအရင်က Astana လို့ခေါ်တဲ့ Nuer Sultan မြို့တော်ကိုသွားဖို့ဒေသဆောင်ရှင်မင်းပိုင်းမှာစတင်ထွက်ခွာတာဖြစ်ပါတယ်။ဒီလေယာဉ်ပြချက်မှုကိုစုံစမ်းစစ်ဆေးနေချိန်တွင် Back Air Airline ရဲ့ Kazakhstan ကခီးစဉ်တွေအားလုံးကိုချက်ချင်းရပ်လိုက်တယ်လို့အာဏာပိုင်ကကြေညာပါတယ်။အလတ်စားလေယာဉ်ဖြစ်တဲ့ Bangkok နှလုံးတက် Fokker 100 Jet လေယာဉ်တွေကိုထုတ်လုပ်တဲ့ကုမ္ပဏီဟာ1996ခုနှစ်ကဒေဝါလီခံလိုက်ရပြီးနောက်တစ်နှစ်မှာပဲလေရင်ထုတ်လုပ်တာကိုရပ်ထားခဲ့ပြီးဖြစ်ပါတယ
်။ပါကစ္စတန်နိုင်ငံအရှေ့ပိုင်းမှာလူကြုံရေးအရာရှိတွေကိုတိုက်ခိုက်ဖို့ကြံစည်နေတယ်လို့တန်တရားရှိတဲ့ Al-Qaeda အဖွဲ့ဝင်အကြမ်းဖက်သမား9ယောက်ကိုပါကစ္စတန်အကြမ်းဖက်မှုနှိမ်နင်းတိုက်ဖျက်ရေးတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းပါကစ္စတန်အာဏာပိုင်တွေကတောက်ကြာနေကကြေညာခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေဟာပန်ဂျပ်ပြည်နယ်အတွင်းကအယ်ကိုင်ဒါရဲ့ဒေသခံအဖွဲ့တစ်ခုဖြစ်တဲ့အိန္ဒိယတိုက်အယ်ကိုင်ဒါအဖွဲ့ကွဲ AQIS နဲ့ဆက်နွယ်တဲ့မီဒီယာကလပ်စီးတစ်ခုနဲ့ငွေကြေးကိုရဲတစ်ခုတို့ကိုပြစ်မှတ်ထားစီးနေတိုက်ခိုက်ခဲ့တာပါ။ဖမ်းဆီးခံရသူ9ဦးဟာ AQIS အဖွဲ့ရဲ့အရေးပါတဲ့အဖွဲ့ဝင်တွေဖြစ်ပြီးအဖမ်းခံရသူတယောက်ဟာအာဖဂန်နစ္စတန်နိုင်ငံအတွင်းလှုပ်ရှားနေတဲ့အယ်ကိုင်ဒါစစ်စီရေးတမှုတယောက်ရဲ့အကူလက်ထောက်တယောက်ဖြစ်တယ်လို့လည်းပြည်နယ်အကြမ်းဖက်မှုတပ်ဖွဲ့ရဲ့တိုက်ဖျက်ရေးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Gujaranwala မြို့အတွင်းအခုလို screen ရောက်စီးနေတိုက်ခိုက်မှုအတွင်းစကဝတ်တွေအသုံးပြုထားတဲ့ laptop computer တွေနဲ့ mobile လက်ကင်ဖိုးတွေနဲ့အတူပုံတိတ်ကရိယာတစ်ခုအသေးခံဝတ်စုံတစ်စုံဖောက်ခွဲရေးပစ္စည်းတွေလက်နက်တွေနဲ့ Russia လို့ Kalashnikov rifle ငါးလက်ကြီးစံတွေပတ်စံတွေနဲ့အရေးကြီးတဲ့နေရာတွေပါဝင်တဲ့ဘန်ဂျက်ပြည်နယ်မြေပုံတွေကိုလည်းတင်ဆက်ရမိကြတယ်လို့ဆိုပါတယ် AQIS အဖွဲ့ကမကြာသေးခင်ကမှပဲ Karachi မြို့ကနေနေရာရှေ့ပြောင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
စီးရီးယားဆိုရနဲ့ရုရှားတပ်ဖွဲ့တွေတရင်းနှစ်ပတ်ကြာပုံကျဲတိုက်ခိုက်နေတဲ့စီးရီးယားနောက်မြောက်ပိုင်းကနေတောက်ကြနေကအရက်သားအနောက်အများထွက်ပြေးကြပြီးအခုဆိုရင်လူပေါင်း 23,500 ဦးရင်ဆုံးထွက်ပြေးနေရပါတယ်။တောင်ပိုင်းအိုင်လစ်ပြည်နယ်ကနေနေအိမ်သုံးဆောင်ပစ္စည်းတွေကိုထရက်ကားတွေပေါ်တင်ပြီးမိသားစုလိုက်ထွက်ပြေးကြတာဖြစ်ပြီးအများစုကတော့မြောက်ဖက်ဝေဝေကဘေးကင်းတဲ့ဒေသတွေစီဦးတည်သွားကြတာလို့အဲဒီမှာရှိနေတဲ့ AFP သတင်းတော်တယောက်ကပြောပါတယ်။ပြည်တွင်းစစ်တပ်ရှင်းနေကြလာပြီးတဲ့နောက်စီးရီးယားတိုက်ခိုက်တွေထိန်းချုပ်ထားတဲ့နောက်ဆုံးဒေသဖြစ်တဲ့တောင်ဘက်စွန်းကိုဒီဇင်ဘာလလယ်ကစပြီးအစိုးရနဲ့ရုရှားမာမီတပ်ဖွဲ့တွေကအပြင်းထန်ပုံကျဲတိုက်ခိုက်နေတာပါ။ဩဂုတ်လမှာပြစ်ခတ်ရဲစရေးသဘောတူညီချက်ရခဲ့ပြီးတိုက်ခိုက်မှုလျှော့ချဖို့နိုင်ငံတကာကတောင်းဆိုနေတဲ့ကြားမှာပဲတိုက်ပွဲတွေဆက်ဖြစ်နေပြီးအရသာအမြောက်အများသေဆုံးရပြီးပါပြီ။မာရက်အယ်နူမန်မျိုးဟာလူမရှိသလောက်ဖြစ်သွားပြီလို့လူသားစာနာမှုဆိုင်ရာကုလသမဂ္ဂလုပ်ငန်းညှိနှိုင်းရေးယိုအိုချာကပြောပါတယ်။အိုက်လစ်တောင်ပိုင်းကနေဒီလာတွင်းထွက်ပြေးသွားသူ80ရာခိုင်နှုန်းကျော်ဟာအမျိုးသမီးနဲ့ကလေးတွေဖြစ်တယ်လို့အိုချာပြောခွင့်ရဒေးဗစ်ဆွန်ဆန်ကတောက်ကြနေမှာပြောပါတယ်။အိုက်လစ်ဒေသမှာဆီးရီးယားနိုင်ငံတခြားဒေသတွေကတိုက်ပွဲတွေကြောင့်အိုးရင်စွန်ထွက်ပြေးလာသူအများအပြားအပါအဝင်လူဦးရေ3,000လောက်ရှိပါတယ်ခင်ဗျာ။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့စနေနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာနိုင်ငံသားဖြစ်မှုဥပဒေအသစ်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အိန္ဒိယနိုင်ငံတဝန်းပြည်သူတွေလမ်းတွေပေါ်မှာဆန္ဒပြနေတာကြောင့်တောက်ကြံနေကအိန္ဒိယအာဏာပိုင်တွေကလုံခြုံရေးတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုခြားထားခဲ့ပြီးအင်တာနက်လိုင်းတွေကိုလည်းဖြတ်တောက်လိုက်ပါတယ်။အဲ့ဒီဥပဒေဟာအိန္ဒိယရဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့မွတ်စလင်ဘာသာအများစုကိုးကွယ်တဲ့အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကလူနည်းစုတွေအိန္ဒိယနိုင်ငံသားဖြစ်ဖို့လွယ်ကူအောင်လုပ်ထားတဲ့ဥပဒေတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒီဥပဒေအရမွတ်စလင်ဘာသာဝင်တွေကိုစန့်ကျင်ပြဋ္ဌာန်းထားတဲ့ဥပဒေဖြစ်တဲ့အပြင်အိန္ဒိယနိုင်ငံဟာဘာသာရေးနဲ့နိုင်ငံရေးခွဲခြားထားတဲ့ secular state ဆိုပြီးအချိန်ကဥပဒေမှာပြဋ္ဌာန်းထားတဲ့အချက်အပေါ်ဟိန္ဒူမျိုးသားရေးဝါဒီဝန်ကြီးချုပ်ဘော်ဒီအစိုးရရဲ့ထိုးနှက်တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့လည်းဝေဖန်သူတွေကဆိုပါတယ်။လူရေ 1.3 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံမှာမွတ်စလင်ဘာသာဝင်14ရာခိုင်နှုန်းရှိပါတယ်။လူထောင်ပေါင်းများစွာပါဝင်တဲ့နိုင်ငံတဝန်းဆန္ဒပြမှုတွေတဲ့အခုထိလူ25ယောက်သေဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ။
ရုရှားနိုင်ငံကထုတ်လုပ်ထားတဲ့အတန်ထက်အစာပေါင်းများစွာမြန်တဲ့ Avangard ဒုံးကျည်လှရင်သစ်ဟာတိုက်ပွဲမှာအသုံးပြုနိုင်တဲ့အဆင့်ရောက်သွားပြီလို့ရုရှားကော်ရေးဝန်ကြီးစာဂေးရွှိုင်ကူကသမ္မတဗလာဒီမီယာပူတင်ကိုအစီရင်ခံလိုက်တဲ့အကြောင်း AP သတင်းတပုတ်မှာဖော်ပြထားပါတယ်။အတန်ထက်22စာပူမြန်တဲ့တိုက်ချင်းပြစ်ဒုံးလနဲ့သစ်ဟာတောက်ကြနေကစပြီးအသုံးပြုနိုင်တဲ့အဆင့်ကိုရောက်သွားပြီလို့ရုရှားကော်ရေးဌာနကသမ္မတပူတင်ကိုအစီရင်ခံလိုက်တာကြောင့်ရုရှားရဲ့နျူကလ িয়ার စွမ်းရည်ကိုပိုအားကောင်းသွားစေပြီဖြစ်ပါတယ်။ဒီတမိုင်းဝင်ဖြစ်ထွန်းမှုအပေါ်တနိုင်ငံလုံးနဲ့စစ်ဖက်အတွက်ကျွန်တော်ဂုဏ်ပြုချီးကျူးပါတယ်လို့ထိတ်တန်းစစ်ဖက်ခေါင်းဆောင်တွေနဲ့တယ်လီဖုန်းကနေတဆင့်စီဝေးချိန်တွင်ဝန်ကြီးရွှိုင်ကူးကပြောပါတယ်အာဗန်ဂတ်ဒုံးကျည်လွှတ်ရင်ထုတ်လုပ်မှုကို1958ခုနှစ်ဆိုဗီယက်ပြည်ထောင်စုခေတ်ကပထမဆုံးဂျူဒုလွှတ်တွင်နိုင်ခဲ့တဲ့အချိန်နဲ့နှိုင်းယှဉ်ပြီးဤပညာပိုင်းတိုးတက်အောင်မြင်မှုတစ်ခုအဖြစ်သမ္မတပူတင်ကပြောထားမှုပါတယ်ရုရှားရဲ့ဒီလက်နက်သစ်နဲ့တရုတ်ကထုတ်လုပ်နေတဲ့အလားတူလက်နက်စနစ်တွေဟာကာကွယ်ရေးဆိုင်ရာမဟာဗျူဟာတွေစဉ်စားရွေးချယ်နေတဲ့အမေရိကန်ပြည်ထောင်စုအတွက်တော့ကောင်းခဲစရာအခြေအနေတွေဖြစ်ပါတယ
်။တရုတ်နိုင်ငံရဲ့အကြီးဆုံးဒုံးယင် rocket launch 5ကိုတတိယကြိမ်မြောက်ဖြင့်တရုတ်နိုင်ငံတောင်ပိုင်းဟိုင်နမ်ပြည်နယ်ဝမ်ချန်အကဒါယင်ပြလို့ရစကန်ကနေတောက်ကြနေညနေပိုင်းကလွတ်တင်လိုက်ပါတယ်။ launch 5 wine 3လို့အမည်ပေးထားတဲ့ဒုံးယင်နဲ့အတူအလေးချိန်၈တန်ရှိတဲ့ရှင်ဂျန် 20 နည်းပညာစမ်းသပ်ရေးဂျူဒူလုံးကိုလည်းတည်ဆောင်ပြလို့ခဲ့တာပါ။ဒီဂျိုရူဟာတရုတ်နိုင်ငံကပြည်လွတ်ခဲ့တဲ့ဆက်သွယ်ရေးလုပ်ငန်းသုံးဂျိုရူတွေတဲ့အလေးချိန်အများဆုံးဂျိုရူတစ်လုံးလည်းဖြစ်ပါတယ်။စက္ကန့်ပေါင်း 2,220 ကြာမြင့်ချိန်ပြီးမှတော့ဂျိုရူဟာချိန်ကိုက်ထားတဲ့ကမ္ဘာပတ်လမ်းကြောင်းတွေကိုရောက်ရှိသွားခဲ့ကြောင်းနဲ့ဒုံးယင်ပြည်လွတ်မှုအောင်မြင်ကြောင်း launch 5 wine 3ဂျိုရူပြည်လွတ်ရေးကိုကုကဲရသူအကြီးအကဲဇန်ရှူရွေးကကြေညာခဲ့ပါတယ်။ဒီဂျိုရူအောင်မြင်မြင်ပြည်လွတ်နိုင်မှုဟာအင်ဂါဂျိုစီကိုဂျိုရူပြည်လွတ်ရေးလကဘာကနမူနာအပိုင်းအစတွေရယူရေးနဲ့ ကိုပိုင်အာဂတယင်စကန်တခုတိဆောက်ရေးအပါအဝင်နောက်ဆက်တွဲဂျူရီတွေစင်ကဲပစ်လို့ရေးမှာအရေးပါတဲ့အခြေခံအုတ်မြစ်ကိုချမှတ်နိုင်ခဲ့တယ်လို့လည်းဒီအမျိုးသားအာဂတလိလာရေးစီမံခန့်ခွဲမှုဌာန CNSC ရဲ့ဒုတိယညွှန်ကြားမှုဝူယန်ဟွားကပြောပါတယ်အခုလွတ်တင်ခဲ့တဲ့ Xinjiang 20 ဂျူရီကို DHF5 လို့ခေါ်တဲ့တရုတ်နိုင်ငံရဲ့ဂျူရီလွတ်တင်ရေးမျိုးဆက်သစ်စနစ်တဲ့အတွက်အစမ်းသပ်ပံမှာအသုံးပြုမှာဖြစ်ပြီးဆက်သွယ်ရေးနဲ့အတန်းတွင်းလုပ်ငန်းတွေအတွက်လည်းအသုံးပြုမယ်လို့ဝူကပြောပါတယ်ခင်ဗျာ
တောက်ချာနေကကစားတဲ့ Wolves နဲ့ Man City တို့ပွဲမှာ Man City အသင်းအဝေးခွင့်မှာရေးနေသွားတာကြောင့်ဒုတိယအဆင့်က Leicester City ကိုဖြုတ်ချနိုင်မဲ့အခွင့်အလမ်းလက်လွတ်သွားပါတယ်။ပွဲချိန်12မိနစ်မှာ Man City အသင်းက Morales အနီးကပ်ပြပြီးအထုတ်ခံလိုက်ရတာကြောင့်ပွဲပြီးတဲ့အထိ10ရောင်းနဲ့ကစားပြီးရေးနေသွားတာပါ။ Morales အထုတ်ခံရပြီး73မိနစ်အကြာမှာ Sterling ရဲ့သွင်းဂိုးနဲ့ Man City ကအဖွင့်ဂိုးရပါတယ်။တခါမိနစ်50မှာလည်း Sterling ရဲ့သွင်းဂိုးနဲ့ပဲဒုတိယဂိုးရပြီး2ဂိုးပြတ်နဲ့ဦးဆောင်ကစားနေခဲ့ပြီးတဲ့နောက်အင်ရှင် Wolves အသင်းကခြေပဂိုးတွေအပြင်အနိုင်ဂိုးကိုပါသွင်းယူသွားတာပါ။Wolves အတွက်ဂိုးတွေကို55မိနစ်မှာ Traoré 82မိနစ်မှာ Jimenez နဲ့89မိနစ်မှာ Doherty တို့ကသွင်းယူပေးတာပါ Man City ဟာဒီပွဲချင်းနေသွားတော့ကြောင့်တရေကြယူနဲ့ဒုတိယနေရာရောက်နိုင်မဲ့အခွင့်အလမ်းကိုလက်လွတ်သွားပြီး Leicester နောက်မှာတမှတ်အကွာနဲ့တတိယအဆင့်မှာပဲဆက်ရှိနေပါတယ်ဇယားထေကဆက်ပြီးဦးဆောင်နေတဲ့ Liverpool အသင်းကတော့ထိပ်အသင်းတွေထဲမှာကစားပွဲတစ်ပွဲရော့နေတဲ့အပြင်ဒုတိယနေရာက Leicester ကို73မှတ်ဖြတ်ထားပါတယ်ဒီကနေ့မှာတော့ Brighton နဲ့ Bournemouth Southampton နဲ့ Crystal Palace Newcastle နဲ့ Everton Watford နဲ့ Villa Norwich နဲ့ Spa West Ham နဲ့ Leicester Burnley နဲ့ Manchester United တို့ပွဲစဉ်20ရှင်းပြန်ကစားဖို့ရှိပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်2020ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လွှတ်တော်ကိုယ်စားလှယ်နေရာတွေအတွက်အပေးအယူလုပ်မှာမဟုတ်တဲ့အကြောင်းပါတီဗဟုအလုပ်မှုဆောင်အစည်းအဝေးကဆုံးဖြတ်လိုက်ပါတယ်။ဒီလိုဆုံးဖြတ်ချက်အပေါ်မှာဘလို့သဘောထားအမြင်တွေရှိကြတယ်ဆိုတာကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကြာသပတေးနေ့ကကျင်းပတဲ့ဗဟုအလုပ်မှုဆောင်အစည်းအဝေးကနေ2020ရွေးကောက်ပွဲမှာသူတို့ရဲ့ယက်တီချက်ကိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တိုင်းရင်းသားပါတီအရင်းနဲ့ပတ်သက်တဲ့ဒီဆုံးဖြတ်ချက်ကိုပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ်
။ပါတီရဲ့မူရတော့ကျွန်တော်တိုင်းရင်းသားပါတီနဲ့ကျွန်တော်အဖွဲ့ချုပ်ကရွေးကောက်ပွဲမှာလွတ်လပ်ပွင့်လင်းစွာဝင်ရောက်ရှိကြရပါမယ်။ဒီလိုလူလူကကျွန်တော်အဆုံးဖြတ်ပြီးလို့လွတ်တော်တွင်ရောက်လာတဲ့အခါမှာတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအတူလက်တွဲပြီးတော့တောက်ခဲ့ကြပါမယ်။ကျွန်တော်ဒီလိုပဲထားပါလိမ့်မယ်။အမှတ်နေရာတွေနဲ့ပတ်သက်လို့ဒီအပိယူလို့နိုင်ငံမျိုးတော့လုံးဝမဟုတ်ဘူး။ဒါမဲ့အနာဂတ်မှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်လိုပုံစံမျိုးနဲ့တည်ဆောက်ချင်လဲဆိုတဲ့အပိုင်းမှာကျွန်တော်တို့သဘောထားအမြင်မျိုးကိုဖလှယ်ကြမှာဖြစ်ပါတယ်။
တိုင်းရင်းသားပါတီအတော်များများကတော့စစ်ဆိုးရလက်အောက်မှာအတူတကွပူးပေါင်းဆောင်ရွက်ခဲ့ပေမဲ့အာဏာရလာတဲ့နောက်ပိုင်းမှာ NLD ပါတီဟာတိုင်းရင်းသားပါတီတွေနဲ့ကင်းကွာခဲ့ကြောင်းရှုမြင်ကြပါတယ်။လက်ရှိ NLD ပါတီရဲ့ဆုံးဖြတ်ချက်အပေါ်မှာတော့မွန်ညင်ညွေးပါတီရဲ့တွဲဖက်တွင်းမှုတူဖြစ်တဲ့နိုင်ဆိုးမြင့်ကအခုလိုပြောပါတယ
်။ NLD ကကျွန်တော်တို့90ပြည်တဲ့နောက်ပိုင်းကျွန်တော်တို့တိုင်းသားတွေဝန်းရံပေးတာတို့တော့ကောင်းစုကြည့်တော့ပေးမျိုးလုပ်ခဲ့ကြတော့ဗျာတရှိသူအနာရပြီးနောက်ပိုင်းနောက်ထပ်တိုင်းရတဲ့နဲ့တွေ့ဆုံမှုရင်းနှီးတဲ့လက္ခဏာပေါ့ဗျာတခုမှမပြခင်ဘူးလေအဲဒါကြောင့်မို့ကျွန်တော်တို့ကအနာဒီကပြောင်းသွားပြီဆိုတော့ကျွန်တော်တို့ကကောက်ချက်ချတော့ဗျာ1990ရက်လက်ကလေးနေ့လက်တွဲခဲ့ကြတဲ့ UNLD နဲ့ပေါ့ဗျာဒီ UNLD နဲ့တစ်ဆင့်မှာ CRPD တို့နဲ့ကျွန်တော်ဝန်ရံခဲ့တယ်ဒါတည်းရှိခဲ့တဲ့သမိုင်းတွေမှာဒီမျိုးတော့ညာစစ်ရေးဆိုတဲ့ကောင်းတဲ့တခုတည်းနဲ့ကျွန်တော်တိုင်းသားအလုပ်ဖြစ်ခဲ့တယ်ဆိုတော့ဒါတိအမြင်လက်ဖြစ်ပေါ်ဗျာကျွန်တော်တို့အပြန်လာပြီးမှပြုတ်လို့ရှိတဲ့လေယူဆတယ်ပေါ့ဗျာ
နိုင်ငံရေးလေးလာတုံးသက်သူဥမမောင်ဆိုကတော့
တကယ်တမ်းကျွန်တော်ကဖယ်ရယ်လို့ပြောနေတယ်ဆိုရှင်ဒီနေ့ဒီမှာတိုင်းရင်းသားပါတီရဲ့အခမ်းအနားကိုအတိမတ်ပြုဖို့ဆိုရယ်တိုင်းရင်းသားပါတီဒီနဲ့လက်တွဲလုပ်လို့ကိုယ်ရယ်ပြစ်ဆင်ထားဖို့လိုအပ်တယ်လို့ထင်တယ်ဒီအဲဒီဒေါ်အောင်ဆန်းစုကြည်လည်းပြောဥစားပဲဒီခွန်ကောက်ခွေစံစားတာခွေဆက်ရှိနေဖို့ပေါ့ဗျာနော်ဒီဒီအထွေရနာခွေနဲ့ပတ်သက်ပြီး favorite queen တွေပြောဥတယ်သူတို့နေတဲ့သဘောထားရှိတယ်ဆိုလို့ရှိရင်တန်သာပါတီတွေခန့်ခန့်ငန်နာကိုလေးနဲ့ထားစဉ်းစားပြီးတော့တန်သာပါတီနဲ့အာနာခွေယူဖို့ပေါ့ဒါကိုလေးထက်ထားဖို့လိုတယ်မဟုတ်ဘဲနဲ့ဘိုးချုပ်ကမစနစ်ကြီးပဲအပေါ်ကပဲသွားမယ်ဆိုလို့ရှိရင်တော့တန်သာပါတီနဲ့စတိုင်ရင်ကောင်းမှာမဟုတ်ဘူးဒီ2020ရွေးကောက်ပွဲလာလာလည်းပဲတန်ရာပါတီတွေနဲ့ NLD နဲ့အပြိုင်ဖြစ်လာလိမ့်မယ်
2020ရွေးကောက်ပွဲအကြိုကာလမှာတော့ကချင်မွန်ချင်းကရင်စတဲ့ပါတီတွေကလည်းရွေးကောက်ပွဲမှာမဲမကွဲရအောင်ရည်ရွယ်ပြီးပြည်내အလိုက်လူမျိုးတူပါတီတွေကိုစုဖွဲ့ပေါင်းစည်းတာတွေရှိခဲ့ပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။အခုထိုင်းမြန်မာနယ်စပ်ကမူရဲမှောင်ကိုရီအရေးဘက်ကိုလည်းအလဲပေးကြပါတယ်။ထိုင်းမြန်မာနယ်စပ်တာချီလိတ်တစ်ဖက်ကမှမြန်မာနိုင်ငံဘက်ကလို့ဆိုတဲ့မူရစ်စီဂိုင်းဝင်တွေနဲ့ထိုင်းနယ်ခြားဆောင်တပ်တို့ကြားကြာသပတေးနေ့မနေ့လင်းအားကြီးအချိန်ကတိုက်ပွဲဖြစ်ပြီးမူရစ်မှောင်ခိုနှစ်ဦးသေဆုံးပြီးတော့ကာလတံပိုးဘတ်တန်300လောက်တန်ကြီးရှိတဲ့မူရစ်စီတွေဖမ်းမိလိုက်ပါတယ်။ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါရှင်
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဆိုင်မြို့မင်တန်တိုက်ကျေးရွာအုပ်စုတစ်အနီးကိုဝင်ရောက်လာတဲ့မူရစ်ဂိုင်းဝင်20ခန့်နဲ့ထိုင်းနယ်ခြားဆောင်တပ်ရင်းအမှတ်နှစ်တို့ဟာဒီဇင်ဘာလ28ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါအမှတ်3ဒေသစစ်ဒေသမူဒုဗိုလ်ချုပ်စုပချော့ထဝက်ဖီရက်ချိုင်းကဦးဆောင်ပြီးထိုင်းဘာသာနဲ့အခုလိုသတင်းစာရှင်းလင်းသွားခဲ့ပါတယ
်ประมาณ20คนนะครับไม่ต่ำกว่า20คนทําเพื่อฝ่ายเราแสดงตัวขอ
ထိုင်းနယ်ခြားဆောင်တပ်ကရခိုင်နာကိုမူရင်မှောက်ကိုသမားတွေကစတင်ပြီးပစ်ခတ်ခဲ့တာပါမူရီမောင်ကိုသမား20လောက်နဲ့ပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်မူရီမောင်ကိုသမား2ဦးသေဆုံးခဲ့ပြီးအိုက်စ်လို့ခေါ်တဲ့မူရီစေဝါတွေဖမ်းမိခဲ့ပါတယ်။မူရီမောင်ကိုသမားတွေကြောပိုးပြီးတယ်ဆောင်လာတဲ့ဆာလာအိတ်တလုံးချင်းစီမှာအိုက်စ်လို့ခေါ်တဲ့မူရီစေဝါကီလို30စီပါဝင်ပြီးအိတ်ပေါင်း20အတွင်းမှာတော့အိုက်စ်မူရီစေဝါကီလို600ပါဝင်တာပါ။အခုဖြစ်ပွားခဲ့တဲ့နေရာဟာမြန်မာနယ်ကြားနဲ့ကီလိုမီတာ300ပဲကွာဝေးပါတယ်။2020နှစ်သစ်ကာလမှာမူရီစေဝါတွေအလုံးရင်းနဲ့ဝင်လာတော့မယ်ဆိုတဲ့ကြိုတင်သတင်းရတာကြောင့်ထိုင်းနယ်ခြားဆောင်တပ်ဟာသတိနဲ့စောင့်ကြည့်နေကြတာပါ။မူရီမောင်ကိုသမားတွေဟာတာချီလိတ်နဲ့မျက်နှာချင်းဆိုင်မဲဆိုင်မြို့အနီးကထိုင်းမြန်မာနှစ်နိုင်ငံနယ်ခြားဆောင်တပ်တွေမျက်နှာချင်းဆိုင်ထားတဲ့နယ်ကြားမြင့်ကနေမဲဆိုင်မြစ်ကိုဖျက်ပြီးထိုင်းဘက်ကိုဝင်လာကြတာဖြစ်တယ်လို့လည်းထိုင်းနယ်ခြားဆောင်တပ်ကဆိုပါတယ်။6လအတွင်းမှာတော့ထိုင်းနယ်ခြားဆောင်တပ်တွေနဲ့မူရီမောင်ကိုသမားတွေဟာတိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့ပါတယ်ရှင်။
မအေးအေးမှပြပြသွားတာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်2019ခုနှစ်အတွင်းလန်ဒန်မြို့မှာကျင်းပခဲ့တဲ့မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့ NATO ထိပ်သီးအစည်းအဝေးရဲ့အထူးခြားဆုံးအချက်ကတော့တရုတ်နိုင်ငံကိုမဟာဗျူဟဟာအယစိန်ခေါ်မှုတစ်ခုအဖြစ်တရားဝင်သတ်မှတ်လိုက်တာပဲဖြစ်ပါတယ်တရုတ်နိုင်ငံဟာ Huawei နည်းပညာကုမ္ပဏီကြီးကနေတဆင့်ကမ္ဘာအဆင့်မြင့်နည်းပညာလောကကိုလွှမ်းမိုးဖို့ကြိုးစားနေတယ်လို့အမေရိကန်နဲ့လည်းစီးရေးအယရှင်နိုင်အောင်ကြိုးပမ်းနေပြီး BRI ကမ္ဘာလမ်းစီမံကိန်းနဲ့ကမ္ဘာပြည်သူအများစုကိုထိတွေ့မှုရအောင်လုပ်နေတယ်လို့NATO အဖွဲ့ဝင်တွေကယူဆထားကြပါတယ် VOA သတင်းတောက် Jella Di Franchi က NATO အဖွဲ့စစ်ဦးစီးချုပ်ဟောင်းနှစ်ယောက်နဲ့ဆွေးနွေးထားတာကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင
်မြောက်အတ္တလန္တိစာချုပ်အဖွဲ့ NATO ဟာကမ္ဘာသမိုင်းမှာတမန်တော်အရှိကြဆုံးနဲ့အထူးရောက်ဆုံးမဟာမိတ်အဖွဲ့ဖြစ်ပါတယ်2019ခုနှစ်လန်ဒန်မှာလုပ်တဲ့အဲ့ဒီမဟာမိတ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးပွဲမှာတော့တရုတ်နိုင်ငံဟာဒီကမ္ဘာလုံးအတိုင်းအတာအရာဒီမဟာမိတ်အဖွဲ့ကြီးကိုမဟာဗျူဟာအရရှင်းပြလာနေပြီဆိုတာကိုအဖွဲ့ဝင်တွေတသဘောတည်းလက်ခံလာခဲ့ကြပါတယ်။ NATO အဖွဲ့ရဲ့စစ်ဦးစီးချုပ်ဟောင်းတဦးဖြစ်သူဗိုလ်ချုပ်ကြီး James Jones ရဲ့အဆိုအရလက်ရှိတရုတ်နိုင်ငံဟာ Soviet Union အစွန်းထက်ဆုံးအချိန်ကတည်းကပို့လို့တောင်အင်အားကြီးမားနေတယ်လို့ဆိုပါတယ်
။ They are pursuing a strategic goal of dominance of their over their people for sure.
တရုတ်ရဲ့မဟာဗျူဟာရည်မှန်းချက်ကသူ့ပြည်သူတွေပေါ်လွှမ်းမိုးထားဖို့ဆိုတာလုံးဝအုတ်တုံသေးကြသလိုကမ္ဘာကြီးကိုလည်းသူတို့လွှမ်းမိုးနိုင်ကြမြလွှမ်းမိုးနိုင်ဖို့ပါပဲသူတို့ကဒါကိုတိတ်ပပနဲ့နဲ့နဲ့လှုပ်ဆောင်နေကြမှာအရင်ရှင်နီးစနစ်တွေကိုသုံးပြီးကျွန်တော်တို့ရဲ့စီးပွားရေးတွေမှာရင်းနှီးမြှုပ်နှံမှုနဲ့ထိုးဖောက်ဝင်ရောက်နေပါတယ်ဒီချိန်ထဲမှာပဲစိုက်ဘာလုံခြုံရေးတရှိုးလုပ်တာတွေနဲ့ညာနာပစ္စည်းခိုးယူတာတွေကိုပြိုင်ပွဲမရှိထိထိရောက်ရောက်လှုပ်ဆောင်နေပါတယ်
တရုတ်နည်းပညာကုမ္ပဏီ Huawei ရဲ့အကူအညီနဲ့21ရာစု Digital အဆောက်အုံအခြေခံတစ်ခုလုံးကိုသိမ်းယူဖို့တရုတ်တို့ကြံစည်ထားပါတယ်။ဒီအခြေအနေကိုအသုံးချပြီးဒီနေ့မှာတရုတ်တို့ American နဲ့သူ့ရဲ့မဟာမိတ်တွေအပေါ်အထမနီးနဲ့အသာစီးရအောင်လုပ်လိမ့်မယ်လို့လည်းဗိုလ်ချုပ်ကြီး Jones က Hawking ထုတ်ပါတယ
်။ An organization like NATO absolutely has to have a secure system in order to be viable. You can't have
NATO လို့ဖွဲ့ကြီးဆက်ပြီးရှင်သန်နိုင်ဖို့လုံခြုံရေးစနစ်တစ်ခုရှိရပါမယ်။နိုင်ငံ10နိုင်ငံက Huawei ကိုသုံးနေချိန်မှာနိုင်ငံ20ကတခြားဟာကိုသုံးနေတာမျိုးဖြစ်နေလို့မရပါဘူး။ကျွန်တော်အခုလိုအာဒီတာပြင်းပြင်းနဲ့အသေးအတန်ပြောနေရတာကဒါကအခုကိုဖြစ်နေလို့ပါ။နောက်10နှစ်မှဖြစ်မှာကိုကျွန်တော်ပြောနေတာမဟုတ်ဘူးနော်။အခုဖြစ်နေတာကိုပြောနေတာ
။ 5G ကိုအုပ်စိုးရမယ်ပြိုင်ပွဲဟာအနုပြုဘုံကိုထုတ်လုပ်နိုင်တာနဲ့လက်ကဘာကိုလူလွတ်နိုင်တာမျိုးလို့သိအရေးပါလာတယ်လို့လည်းဗိုလ်ချုပ်ကြီး Jones ကပြောပါရယ်။ နေတူအဖွဲ့ရဲ့တခြားစစ်ဦးစီးချုပ်ဟောင်းတယောက်ဖြစ်တဲ့ဗိုလ်ချုပ်ကြီးဝက်စလီကလာခ်ရဲ့အမည်ကလည်းဗိုလ်ချုပ်ကြီးဂျုံဆက်တိတ်မကွာလှပါဘူ
း China's a rising power China's got 4 times the population of the United States it's got a middle class that's larger than the entire
တရုတ်နိုင်ငံကအင်အားကြီးထွားလာနေတဲ့နိုင်ငံဖြစ်ပါတယ်အမေရိကန်တဲ့လူဦးရေ၄ဆပိုများပါတယ်တရုတ်လူလက်တန်းစားအရေးအတွက်ကအမေရိကန်လူဦးရေတရက်လုံးထက်ပိုများပါတယ်ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံရဲ့ခြားနှီးပညာကိုတရုတ်နိုင်ငံကဆွန်းဆွန်းတမန်ရယူနိုင်ခဲ့ပါတယ
်နောက်ကြုံတွေ့ရမယ့်အနေရကိုလျှော့ချနိုင်ဖို့နေတိုးအဖွဲ့အနေနဲ့တရုတ်နိုင်ငံကကမ္ဘာကြီးကိုလွှမ်းမိုးဖို့စ조사နေတာကိုကာကွယ်နိုင်မယ့်အစီအစဉ်တစ်ခုရှိရလိမ့်မယ်လို့လည်းဗိုလ်ချုပ်ကြီးကလာခ်ကထောက်ပြပါတယ်
Doesn't do any good for the United States to put pressure on China with regard to technology and then have Germany or France or Britain or some other
ဒီပညာနဲ့ပတ်သက်ပြီးအမေရိကန်တနိုင်ငံတည်းကဖိအားပေးနေခြင်းမှာပြင်သစ်နဲ့ဂျာမနီလိုအခြားမဟာမိတ်တွေကတရုတ်ကိုနည်းပညာတွေဆက်ရောင်းချနိုင်မယ်ဆိုရင်ဘာမှဖြစ်ဖြစ်မြောက်ရှိမှာမဟုတ်ပါဘူးဒါကကျွန်တော်တို့အတွက်စင်ခုံမှုတစ်ခုဖြစ်ပါတယ်မဟာမိတ်တွေအားလုံးစုပြီးတရုတ်ကိစ္စကိုဖြေရှင်းရပါမယ်ဒီလိုမျိုးလုပ်နိုင်ရင်ကျွန်တော်တို့တရုတ်ကိုကင်တွယ်နိုင်မှာပါ
အမေရိကန်တို့ကတရုတ်အရေးအလေးပေးစဉ်းစားဖို့ပြောဆိုနေတာတွေကိုအခုတော့ဥရောပနိုင်ငံတော်တော်များများကနားထောင်လာနေကြပါပြီ။ဥရောပနိုင်ငံတွေကလည်းတရုတ်ရဲ့စီးပွားရေး၊စီးရေးနဲ့စိုက်ဘာနည်းပညာအားသာချက်တွေအပေါ်စိုးရိမ်နေတာပါ။နေတိုးအဖွဲ့ရဲ့လက်ရှိအတွေ့အကြုံချုပ်ယန်စတန်ဘတ်ကနေတိုးအဖွဲ့ရဲ့ဘုံထင်မြင်ယူဆချက်ကိုအခုလိုပြောပြပါရစေ
။ For the first time we address the rise of China, both the challengesand the opportunity
တရုတ်နိုင်ငံအင်အားကြီးထွားလာတာကနေထွက်ပေါ်လာတဲ့စင်ကုံမှုတွေအခွင့်အရေးတွေနဲ့ကျွန်တော်တို့ရဲ့လုံခြုံရေးအပေါ်ရှိလာနိုင်တဲ့အကျိုးဆက်တွေအကြောင်းပထမဆုံးအချိန်မှာကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ခေါင်းဆောင်အားလုံးကဒီကိစ္စကိုမဟာမိတ်တွေအတူတကွဖြေရှင်းရမယ်ဆိုပြီးသဘောတူခဲ့ကြပါတယ်
။အဖွဲ့ဝင်29နိုင်ငံရှိပြီးကမ္ဘာစီးပွားရေးနဲ့စီးရေးအင်အားထက်ဝက်အကျုံးဝင်တဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဟာအဖွဲ့တည်ထောင်တဲ့190နှစ်မြောက်အခမ်းအနားနဲ့ထိပ်သီးအစည်းအဝေးကိုဒီနှစ်ဒီဇင်ဘာလအစောပိုင်းမှာဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပခြင်းအတွင်းအခုလိုတရုတ်နိုင်ငံရဲ့ချိန်ချောက်မှုအကြောင်းဆွေးနွေးခဲ့ကြတာပါခင်ဗျာ
ကိုရမင်းထွန်းပြောပြခဲ့တာပါရှင်အခုဆက်ပြီးကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေကိုလည်းနှာစင်ကြရအောင်ပါမူလဆောင်းပါးရှင်တွေရဲ့အာပေါ်မပြတ်စေပဲမတ်ဤတန်ကစင်ကကောက်နှုတ်တင်ပြပေးထားပါတယ်ရှင်
တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်း BRI ကမြန်မာနိုင်ငံမြောက်ပိုင်းကရှမ်းပြည်နယ်တွင်လူမှုအတိုင်းဝိုင်းပေါ်မှာဘလောက်တက်ရောက်နေလဲဆိုတဲ့ခေါင်းစဉ်နဲ့နန်းလွင်ကအေယာဝတီသတင်းစာမှရေးထားတဲ့ဆောင်းပါးကိုတော့ globalvoices.org မှာဖတ်ရပါတယ်။တရုတ်ကြောထောက်နောက်ခံပေးထားတဲ့မူဆယ်မန္တလေးမြေထားလမ်းစီမံကိန်းကနေလူအတိုင်းဝိုင်းနဲ့သဘာဝပတ်ဝန်းကျင်ပေါ်မှာတက်ရောက်နိုင်မှုရှမ်းပြည်မြောက်ပိုင်းမှာတရုတ်ရဲ့လွှမ်းမိုးမှုတိုးပွားလာမှုစတဲ့ဒေသခံတွေရဲ့အဓိကစိုးရင်ချက်တွေနဲ့ပတ်သက်ပြီးတော့ BRI ကိုစောင့်ကြည့်နေတဲ့လာရှိုမျိုးကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ Heartland Foundation အကြီးအကဲနဲ့ဆွေးနွေးထားချက်တွေကိုကောက်နှုတ်တင်ပြထားပါတယ်။ဒေသခံအများစုကသူတို့ရဲ့နေအိမ်တွေ၊ယာရီနဲ့ရေအေးမြစ်တွေကိုမူဆယ်မန္တလေးမြေထားလမ်းစီမံကိန်းကထိခိုက်မှာစိုးရိမ်နေတယ်လို့ဆိုပါတယ်။ရှမ်းပြည်နယ်အတွင်းမှာမတည်မငြိမ်အခြေအနေတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူတွေကလည်းသူတို့မရှိတဲ့အချိန်မှာသူတို့ရဲ့အိမ်တွေကိုအာဏာပိုင်တွေကသိမ်းသွားမှာကိုလည်းစိုးရိမ်နေကြပါသေးတယ်။တရုတ်ရဲ့ရေနံနဲ့သဘာဝတံခွေပိုင်လိုက်ဖောက်တုံးကလည်းလူနေမှုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိခဲ့ပြီးတော့မြင်းထားလဲဆောက်တာကသဘာဝတံခွေပိုင်လိုက်ဖော်လာတဲ့ဆိုင်ထိခိုက်မှုပုံများလည်းဆိုပြီးတော့ဆိုပါတယ်တောင်တွေကိုဖျက်ပြီးတော့လှိုင်းကောင်းအခု60ဖောက်တာကတိုးချောင်သဘာဝတည်ရင်ဇာတာတွေကိဟစနစ်တွေကိုပျက်စီးစေရလို့လည်းထောက်ပြထားပါတယ်။မြေထားလန်စီမံကိန်းအတွက်တရုတ်ပြည်ကအလုံသမားအများအပြားရှမ်းပြည်နယ်တွေကိုပြောင်းရွှေ့နေထိုင်မှုတွေကြောင့်လည်းမြန်မာပြည်ကအမျိုးသမီးတွေတရုတ်နိုင်ငံကိုလူကုန်မှုခံရတဲ့ပြဿနာကပိုကြီးလာနိုင်ပြီးတော့ငွေစည်းဝါးအလွဲသုံးစားလုံးမှုနှုန်းကလည်းတိုးလာရလို့ရည်သားထားပါတယ်။တရုတ်တထေတွေကမြန်မာဒေသခံတွေနာမည်ခံပြီးတော့မြေခွက်တွေအများအပြားဝယ်ယူလိုက်တာကြောင့်လည်းဒေသခံတွေမြေပိုင်မရှိတဲ့အဖြစ်ကိုရောက်သွားရတယ်လို့យေတာထားပါတယ်။ဒီမြေထားလန်စီမံကိန်းကနှစ်နိုင်ငံအကျိုးရှိမဲ့စီမံကိန်းလို့ပြောထားပေမဲ့လက်တွေ့မှာတော့ဒေသခံတွေစီကနေတရုတ်ရင်းနှီးမြှုပ်နှံသူတွေအမျက်ထုတ်နိုင်မဲ့စီမံကိန်းပဲဖြစ်တယ်လို့យေတာထားတာပါ။ကြောက်ဖြူအထူးစီးပွားရေးဆောင်နဲ့လည်းထိတ်ထားတာကြောင့်တရုတ်အတွက်ကုန်ကူးတန်းဆက်သွယ်ဖို့ပို့ပြီးတော့အဆင်ပြေသွားမယ်လို့ထောက်ပြထားတာကိုဖတ်ရပါတယ်ရှင်။မြန်မာနိုင်ငံကမ်းလွန်သဘာဝတံခွေစီမံကိန်းလှုပ်ဆောင်ဖို့တူတန်နဲ့ website သဘောတူညီရေးဆွဲကောင်းစဉ်နဲ့ UHC နေတာရေးထားတဲ့ဆောင်းပါးကိုတော့ asia.nike.com မှာဖတ်ရပါတယ်။ ဒီသဘောတူညီချက်ကမြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဝင်လာဖို့လမ်းဖွင့်ပေးလိုက်တယ်လို့ဖြစ်သွားတယ်ဆိုပြလဲဆောင်းမရှင်ကဆိုပါတယ်မြန်မာနိုင်ငံလို့ဖွံ့ဖြိုးတဲ့နိုင်ငံတွေကနည်းပညာရဲ့အကူအညီနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လှုံ့ဆော်ရမှာလို့လည်းရည်သားထားတာပါအရာဝတီဒေသရဲ့အနောက်တောင်ဘင်္ဂလားပင်လယ်အော်ကန်ယိုတန်းလွန်မှာအင်မတန်နက်တဲ့သမုဒ္ဒရာကျမ်းမြေကနေတဘာဝတန်ွေတူးဖော်တဲ့မြန်မာနိုင်ငံရဲ့ပထမဦးဆုံး A6 စီမံကိန်းကနေပြီးတော့ရေရှည်တိုင်းပြည်ဝင်ငွေဘီလီယံနဲ့ချီတဲ့ဤနည်းမြှုပ်နှံမှုတွေဝင်လာမှလို့ထောက်ပြထားပါတယ်မီတာ2000ကနေ2300အထိနှက်တဲ့ဓာတ်ငွေတွင်ဆယ်တွင်တူးပြီးတော့ရလာတဲ့ဓာတ်ငွေတွေကိုရှိပီတာတိုတဲရဲ့ပိုက်လိုင်းတွေကနေတဆင့်မြန်မာနဲ့ထိုင်းနိုင်ငံစီပို့သွားမယ်လို့လည်းဆိုပါတယ်1990ပြည့်နှစ်တွေစစ်အစိုးရလက်ထက်အောက်မှာတော့ပြပအရင်းနှီးနဲ့တူးထားတဲ့ကမ်းလွန်ဓာတ်ငွေတွေ၄ခုရှိခဲ့ပြီးတော့ထွက်တဲ့ဓာတ်ငွေအားလုံးရဲ့80ရာခိုင်နှုန်းကိုထိုင်းနဲ့တရုတ်ကိုတင်ပို့ခဲ့တာဖြစ်တယ်လို့ထောက်ပြထားပါတယ်။အခုတွင်းနေကလည်းရတဲ့သဘာဝဓာတ်ငွေတွေကိုလည်းပြည်တွင်းလိုရချက်အတွက်သုံးမလားပြန်ရောင်းစားဖို့လုပ်မလားဆိုတာကိုတော့အရှင်းလင်းမသိရသေးတဲ့အကြောင်းဆောင်းမရှင်ကရေးသားထားတာကိုဖတ်ရပါတယ်ရှင်။
မအီတန်စင်ပြပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြကြရတာပါရှင်။အခုတော့ဒီဇင်ဘာလကုန်ပိုင်းနှစ်ဟောင်းကုန်လို့နှစ်သစ်ကူးပြောင်းခံညတိုင်း VOE 1တော်သားတွေကတော်တရှင်တေးချစ်သူတွေအတွက်ထုတ်လင်းပေးနေကြတေးလက်ဆောင်လည်းရောက်လာပါပြီ။ဒီမနက်တော့ site ဆိုင်ရဲ့ဒီဇင်ဘာနေ့နဲ့ခင်သချင်းကိုရွေးချယ်ထားပါတယ်ရှင
်ဒီဇာလာကိုကိုစီကိုငါရေးခဲ့ကြပြီခွေဘယ်လေမရင်ခင်ဆောင်းရနတ်တင်းတဲ့အချိန်အခုလုံးနေနေတွေတပွဲပွဲကြတဲ့အချိန်ရောက်လာပြီရေကြတော့လေ
ဒီစားရဲ့ဒီဇင်ဘာနနက်ခင်းဖြစ်ပါတယ်ရှင်။သရရှင်တွေအတွက်လည်းမကြာခင်ဝင်တော့မယ့်2020ဟာပြည့်ပြည့်စုံနေကြပါစေရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကစနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့အပြင် VO ရဲ့ Facebook စာမျက်နှာ VOE Barmis News ကနေပြီးတော့လဲထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာတော့အမျိုးသမီးကန္တာသုတဆုံလေး American တခွေနဲ့အတူသိပ္ပံနဲ့ဤပညာမှာနားဆင်ကြရမှာက
This is where I live, the edge of the Atlantic Ocean in beautiful West Cork, Ireland.
ကူရကဆူရွေးချယ်ဖို့ချီးမြှင့်ခံရတဲ့18နှစ်အရွယ်အာရလကျောင်းသားလေးရဲ့သမုဒ္ဒရာတွေကပလတ်စတစ်မိုက်တွေကိုဖယ်ရှားတဲ့တီထွင်မှုအကြောင်းနှာစင်ကြရမှာပါအခုအရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်ရှင်တန်လင်းတဘာဝတရားရိပ်တာဟာတရားဓမ္မအားထုတ်ဖို့အတွက်သာမကခွကိုးရမယ့်ဘိုးဘွားတွေစိတ်ပိုင်းဆိုင်ရာချွတ်တဲ့သူတွေမူးယစ်ဆေးဆွဲနေသူတွေအပြင်ကျမရေးစောင့်ရှောက်မှုအတွက်မတတ်နိုင်သူတွေရဲ့မိခိုရာလည်းဖြစ်ပါတယ်လွန်ခဲ့တဲ့10နှစ်ကျော်ကဆရာတော်ဥဥ္တမတာရတီထောင်ခဲ့တဲ့အချိန်ကနေပြီးအခုချိန်ထိဆိုရင်ယဟန်ရှင်လူပေါင်း3000ကျော်ရှိနေပါပြီ။ရိတ်တာတစ်ခုလုံးအတွက်လိုအပ်ချက်တွေကိုအဓိကစီမံကွက်ခဲ့နေသူတွေကလင်းရမဲအလုံးနဲ့မိသားစုကိုစွန့်ခွာခဲ့သူဝါရော9ဝါရှိနေတဲ့ဆရာလေးအမရာရဲ့ပရဟိတလုပ်ငန်းအတွေ့အကြုံတွေကိုမှတ်အင်ဂျင်နိုင်ကဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာကနေတင်ဆက်ထားပါရရှင
် You can bend but never break me.
ဆရာလေးအနေနဲ့မေတ္တာရှင်ဘဝကိုဖြတ်တန်းဖို့ဘာကြောင့်ဆုံးဖြတ်ခဲ့သလဲဆရာပြောပြပေးပါဦ
းအသက်40အထိပေါ့နော်ကျောင်းသားဘဝနေရင်မေဘဝအိမ်တော်တဲ့ဘဝစီးပွားရေးသမားဘဝယောဂတဲ့ဘဝတွေကိုဖြတ်တန်းခဲ့ရတယ်ပေါ့နော်အသက်40အထိအသက်40ကျော်တဲ့အခါမှာဝိပဿနာတရားကိုအားထုတ်ဖို့အခွင့်အရေးတစ်ခုရလာတာကဘာလဲဆိုတော့ကင်ဆာယောဂဝေဒနာကိုခံစားလာခဲ့ရတယ်အဲ့ဒီမှာတရားအားကိုးဖြစ်တယ်ဒီတရားနဲ့ပဲယောဂဝေဒနာကိုကျော်ဖြတ်နိုင်ခဲ့တယ်အဲ့ဒီနောက်ပိုင်းမှာမြတ်စွာဘုရားရဲ့သမီးတော်ဘုရားသမီးတော်အနည်းနဲ့ပဲဒီအများကိုကူညီတဲ့အလို့တရားအားကိုးတဲ့အလို့တွေပဲလုပ်ဖြစ်ခဲ့တယ်ဗ
ျဒီမှာဗျာအဲ့တော့ဒီဆရာလေးအနေနဲ့ပေါ့နော်ဘာကြောင့်ဒီလောကီဒီဘဝကြီးကိုဘာလို့ဆွတ်လွတ်ဖို့ဆရာလေးဆုံးဖြတ်ပြီးတော့ဆရာလေးရွေးချယ်ခဲ့ရတဲ့အဲ့ဒီဒါလေးပြောပြပါဦ
းဒီကန်ဆာယောဂဝေဒနာကိုခံစားရတဲ့အချိန်မှာဆရာတော်ဘုရားရဲ့တရားဒီကိုနာရင်းနဲ့တရားစခန်းလေးဝင်ပြစ်တယ်အဲ့မှာ၃ရက်နဲ့တရားအထုတ်ရင်းနဲ့ကန်ဆာယောဂဝေဒနာလုံးလုံးကြီးပျောက်ကင်းခဲ့တယ်ပေါ့အဲ့ဒီနောက်ပိုင်းမှာကိုဖြတ်ကျော်ခဲ့ရတဲ့ဘဝလေးနဲ့ဒီတရားအားကိုးပြီးတော့နေရတဲ့ဘဝလုံးလုံးမတူတော့ဘူးတခြားစီပဲလို့ခံစားရတဲ့အတွက်ကြောင့်မိသားစုကိုဆွန့်လွတ်ပြီးတော့ဒီအများကိုကူညီတဲ့ပရဟိတအလုပ်ပေါ့နော်ပရဟိတအလုပ်တွေကိုလုပ်နေတဲ့ဆရာတော်ဘုရားကိုကူညီမယ်ဆိုတဲ့ဆုံးဖြတ်ချက်ကျသွားတာပေါ့ဆုံးဖြတ်ချက်ကျပြီးတဲ့အချိန်မှာတဘာဝတရားရိတာမှာပဲနေဖြစ်တယ်ဆရာတော်ဘုရားရဲ့အလုပ်တွေကိုလုပ်ကိုရယ်ဆရာတရားတန်ခါကိုအားကိုးပြီးတော့ပဲသူများရဲ့ပြဿနာတွေကိုတရားနဲ့ဖြေရှင်းဖို့ဆရာတော်ကတင်ပေးရတဲ့အတွက်အဲ့ဒီအများကိုကူညီတဲ့အလုပ်တွေမှာဒီတရားနဲ့ဖြေရှင်းပြီးတော့ဘဝများစွာကူညီနေတယ
်ဆရာလေးဒီလိုဒီလားရှင်ဘဝနဲ့ဆရာလေးဒီဆွတ်ဆွတ်ပြောသလိုပရာဟိတလုပ်ငန်းတွေလည်းလုပ်တယ်။နောက်အဲ့တန်လင်းသဘာဝရေးတာမှလည်းဆရာလေးတို့အဓိကလုပ်တယ်ဆိုဆရာလေးတို့အဲ့ဒါဘာတွေလုပ်ပေးနေလဲဆိုတာလည်းပြောပြပါအောင်ဗျာ
။ဆရာလေးတို့မြတ်စွာဘုရားရဲ့အလုပ်ဖြစ်တဲ့လုပ်ငန်းစဉ်လေးဖြစ်တဲ့ဆွမ်းခံကြွရတယ်ပေါ့နော်။ဆွမ်းခံကြွရတဲ့ဒီဆွမ်းခံကြွပြီးတော့ရလာတဲ့အစားအသောက်တွေဝတ္ထုငွေတွေကိုအတုံးချပြီးတော့စက်ကြီးရဲအိုတွေလူမမာတွေနောက်ခိုးကိုရမယ်ဘဝတွေနောက်ပြီးတော့မိဘမဲ့ကလေးတွေနောက်နေစရာမရှိတဲ့လူတွေပြဿနာပေါင်းစုံအဆင်မပြေတဲ့လူတွေရဲ့ဘဝတွေကိုကူညီနဲ့စောင့်ရှောက်ခဲ့တယ် 哎，老弟，过龙嘞，这样那龙对应呢，老板多大木块的，小得得礼金哦，礼金那位，不然一个老古龙的也不能。然后这个阿弟家个阿姑阿弟，他老的老弟啊，就咯，伊每次话说你的龙爷的个姑娘们，变比较多也不好，多个个人也的那样，上小辈们不能。now ใส่จำมาอีมาเก่าเนี่ยบัวดิป่ะแต่อะไรอยู่เลยเตียเนี่ยเว้ยพี่ชินหน่อยอ๋อเตียเนี่ยเสร็จแล้วพี่นี่ถ่ายตัวหน่อยอ๋อเลยกูนี่เนี่ยป่ะเนาะ
เสียลีรู้เตียรอเนี่ยนี่ไอ้หลูนี่ถ่ายพี่รอดีอารมณ์สุสุซีซีป่ะลิไอ้หลูนี่ถ่ายได้เสียลีเนี่ยตุ่ยจงป่ะลิยะลาได้ดิซ้องกันเกษาริทุกข์ยောက်นี่ได้หลูนี่ได้มาเลยเสียลีเปาะปะบงยะส่วนอมูซงตุ่ยอ่ะดิทีโดปั่นโปเปปูสอเสียลีรู้ไอ้ตะบาตันลียิตามาเสียลีรู้ซีเนกันเนเลยบลูนี่ถ่ายได้เลยป่ะลิเสียลีเปาะปะบง
เสียลีรู้ตะบาวะเตียยิตามาหลูบาง 3,000 จ่อสิไปพงจีทีละရှင်ยอกีป่ะအားလုံး3000ရှိတယ်။နောက်မကျမ်းမာတဲ့လူတွေတက်ကြည့်ရတယ်အားလုံး3000ရှိတယ်။အဲ့ဒီ3000ရှိတာကိုဆရာတော်ကတဘာဝတရားရင်ရိတ်တာစတဲ့ကလေးဟာလာနေခြင်းနဲ့ဆိုလို့ရှိရင်လူအားလုံးပေါ့နော်။အသက်ပါလာရင်ပြီးရောတဘာဝတရားရိတ်တာမှာခိုးလုံခြင်းနဲ့ဆိုလို့ရှိရင်အကုန်လုံးကိုလက်ခံခဲ့တယ်ပေါ့။အဲ့ဒီမှာဆရာလေးတို့ကလူပေါင်းစုံလူမျိုးပေါင်းစုံကိုလက်ခံတဲ့အတွက်စရိုက်ပေါင်းစုံကိုကြုံတွေ့ခဲ့ရပါတယ်။ဒီလူပေါင်းစုံရဲ့ဌာနေကိုလည်းအများကြီးခံရပါတယ်။ကိလေသာပေါင်းစုံရှိတဲ့အတွက်ကြောင့်အဲ့ဒီလူပေါင်းစုံရဲ့ဌာန်ကိုခံနိုင်ရင်းနဲ့ပဲဇန်လေးတို့လောဘဒေါသတွေလျှော့နိုင်ခဲ့တယ်ပေါ့။သူတို့ကလည်းလောဘဒေါသတွေလျှော့အောင်ဇန်လေးတို့ပြန်ပြီးတော့လိမ့်ကျင့်ပေးနိုင်ခဲ့တယ်ပေါ့။အဲ့ဒီညာနဲ့ပဲဇန်လေးတို့ကသဘာဝတရားရိတ်တာကြီးဟာရက်တည်နေအောင်ကြီးလိုက်ရင်တော့ဇန်လေးတို့ဒိတ်တာရဲ့လူပေါင်း3000ကိုစီစနစ်ကြကြရှောက်ရှောက်နေသလားလို့မေးရင်တော့စီကန်းနေတင်းတင်းကြပ်ကြပ်ချမှတ်ထားပြီးတော့ဆရာလေးကိုရှောက်ရှောက်နေတာတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ဆရာလေးတို့ကဆရာတော်ဘုရားတင်ကြားတဲ့အတိုင်းပဲပေါ့ဆရာလေးတို့ကတဖြည်းဖြည်းနဲ့လောဘဒေါသရှော့တတ်တဲ့အလေးချင်းများများလှုပ်လာနိုင်ခဲ့တယ်လောဘဒေါသမောဟကင်းအောင်ဆရာလေးတို့အလေးချင်းလှုပ်ပြီးတော့ကူညီနိုင်ခဲ့တယ်ကူညီနေခဲ့တယ်ပေါ့နော်ဆရာလေးတို့တဘာဝတရားရိပ်တာမှာဒီလူ3000ကသောရှောင်းနိုင်တဲ့အတွက်တရားနဲ့ပြဿနာပေါင်းစုံကိုဖြေရှင်းနိုင်တဲ့အတွက်ကြောင့်အခုတည်းကလည်း10နှစ်ကျော်ပေါ့ရက်တည်နိုင်ခဲ့တာ။
အဲ့တော့ဆရာလေးတို့လေဒုက္ခတွေကိုအဲ့ဒီမှာလာပြီးတော့ဆရာလေးတို့ရိတ်တာမှာအဓိကကူညီတဲ့ခါကျတော့သူတို့ကိုအဆောက်အုံနေနဲ့ထားပြီးလားသောရှောင်းတဲ့အပိုင်းကြီးကျတော့ဆရာလေးတို့ဘယ်လိုစီမံခန့်ခွဲကြလဲ
။အခုတန်လင်းတဘာဝတရားရိတ်တာမှာတော့စေတနာရွာဆိုပြီးတော့နေပြာမရှိတဲ့လူတွေကိုရွာတရွာလိုဖြစ်သွားတာပေါ့နေရာပင်းပင်းနဲ့ရွာတရွာလိုဖြစ်သွားတယ်အဲ့ဒီမှာဆရာလေးတို့အခမဲ့ဇာတင်ကျောင်းနေစီလုပ်ပေးထားတယ်ပေါ့အဓိကမိန်းစိတ်တာမှာတော့တရားစေယုံဆိုပြီးတော့ဆရာလေးတို့ဒေထက်စေယုံတစ်ခုနဲ့6ထက်စေယုံတစ်ခုဆရာလေးတို့စောက်ထားခဲ့ပေါ့နော်အဲ့ဒီတရားစေယုံမှာပဲဒီလူမမာတွေကိုထားတယ်နော်အပေါ်ဆုံးထက်မှာဓမ္မယုံထားတယ်အဲ့ဒီအပေါ်ဆုံးထက်ကဓမ္မယုံကိုတရားစခန်းကြီးအဆက်မပြတ်လုပ်ပြီးတယ်ပေါ့အဲ့ဒီတရားစေယုံမှာတရားနဲ့လဲကုတယ်အထုကုတမတော်ကြီးတွေကလာစဉ်အပတ်စဉ်ဆရာဝန်ကြီးလာပြီးတော့စောင့်ရှောက်ကြတယ်နောက်တစ်ခုကတူနာပြုတွေပေါ့တူနာပြုတွေကြတော့ဒီအစိုးရတူနာပြုသင်တန်းတွေဆင်းပြီးရဲ့တူနာပြုလေးတွေကဆရာလေးတို့ရှိမှာသင်တန်းဆင်းပြီးဆိုလို့ရှိရင်အုပ်စုလိုက်အုပ်စုလိုက်ဆရာလေးတို့ရှိမှာကွင်းဆင်းတဲ့သဘောမျိုးပေါ့။လာပြီးတော့သူတို့ကဒါနလုပ်တယ်ပေါ့နော်လှူအားဒါနပေါ့။ဆရာလေးတို့မှာနောက်တစ်တစ်ခုကပြည်ပနေပြီးတော့အက်ဆိုက်တဲ့သမားတော်တွေပေါ့။ကိုရီးယားတို့ဂျပန်တို့အဲ့ဒီဟာအက်ဆိုက်တဲ့သမားတော်တွေနောက်ပြီးတော့ US ကဆိုရင်တော့ချီကုန်းပေါ့။အဲ့ဒီလိုနှီးပေါင်းစုံနဲ့ဆရာလေးတို့စောင့်ရှောက်တယ်ပေါ့။ဘာလို့ဆိုလူတွေကအစွဲပေါင်းစုံရှိတဲ့အတွက်ကြောင့်ဆရာလေးတို့ကနှီးပေါင်းစုံနဲ့သူတို့ယောဂပျောက်အောင်ပေါ့အဓိကတော့ဆရာလေးတို့ကတရားဓမ္မနဲ့ကုတာပို့ပြီးတော့များတယ်ပေါ့ဒါပေမဲ့တရားနဲ့ပဲကုတယ်ဆိုပြီးတော့လေဟိုတတ်တတ်ကြီးရောမဟုတ်ဘူးပေါ့တရားနဲ့လည်းကုတယ်ဆေးနဲ့လည်းကုပေးတယ်အားလုံးကလာပြီးကုပေးတဲ့ဆရာဝန်တွေရောဗိုလန်တီးယားတွေရောအကုန်လုံးကကုသူဖြစ် လာပြီးတော့ကုညီချရတယ်ပေါ့နော
် You can bend but never break me cause it only serves to make me
မင်းချင်းနိုင်စီစစ်တက်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါရှင်အခုဆက်ပြီးနားဆင်ရမယ့်သုတဆုံးလေအမေရိကန်တခွင်စီစဉ်မှာတော့ဂီတတူရိယာနဲ့ဂီတဖန်တီးသူအမှုပညာရှင်အကြောင်းကိုအောင်အောင်ကတင်ပြထားပါတယ်ရှင
်ခရီးယံဖျားเจ้าနေမှာဒီခတာတွေ့ရလေရှိရဲ့အော်ဂင်တစ်ခုတက်ဆင်ဖို့တိမ့်နဲ့ချီသုံးဆွဲရပြီးဒီလိုအော်ဂင်တစ်လုံးဖြစ်မြောက်ဖို့လဲတစ်နှစ်လောက်အချိန်ယူတည်ဆောက်ရတာပါအမေရိကန်ပြည်ထောင်စုတနစီပင်နယ်ကကုမ္ပဏီငယ်လေးတစ်ခုကတော့ဒလိုတမိုးကြီးဂီတတူရိယာပစ္စည်းဖန်တီးလာတာနှစ်ပေါင်း30လောက်ရှိပါပြီ။အော်ဂင်တစ်ခုဖြစ်ဖို့စိတ်ဝင်စားစရာကောင်းလာတဲ့အရှုပ်ထွေးတဲ့အပိုင်းစားတွေဘယ်လိုတက်ဆင်ဖန်တီးလဲဆိုတဲ့အကြောင်းကိုတင်ပြပေးရမယ်။ခရီးကြောင်းနေမှာတွေ့ရတဲ့လေရှိတဲ့တန်ဆုံအော်ဂင်ဟာအစိတ်ပိုင်းများစွာနဲ့တည်ဆောက်ရတဲ့ဂီတတူရိယာတစ်မျိုးပါ။ Bruce Fox နဲ့Ralph Richards တို့ဟာဒီလိုအော်ဂင်တွေကိုတည်ဆောက်လာတာဆယ်စုနှစ်တည်းနဲ့ချီကျခဲ့ပါပြီ Bruce Fox က
When I was a kid, one of my teachers let me go inside of
ကျွန်တော်ငယ်ငယ်ကအော်ဂင်ဘယ်လိုတည်ဆောက်လဲဆိုတာကိုဆရာတွေကလေ့လာခွင့်ပေးခဲ့ပါတယ်အဲ့ဒီအချိန်ကလေးကအော်ဂင်ဘယ်လိုတည်ဆောက်ထားလဲဆိုတာကိုတွေ့ပြီးတသက်လုံးမေ့မရဖြစ်သွားပါတယ
် Ralph Richards ကဝါသနာတူနှစ်ဦးဆုံတွေ့ပြီးအလုံးလုံးကြံကြပုံကိုအခုလိုရှင်းပြပါတယ်
And that's how Bruce and I felt.
Organ တစ်ခုဖန်တီးတည်ဆောက်ရတာကိုသဘောကျနှစ်ချိုက်တာကြောင့် Bruce နဲ့အတူလက်တွဲဖြစ်တာပါ။ဒီလောက်စိတ်ဝင်စားစရာကောင်းတာကိုဖန်တီးနေရတာထက်တခြားဘာရှိအောင်မှာလဲဗျာ
။ဒါပေမဲ့လည်း Organ တစ်ခုတည်ဆောက်မဲ့သူမှာတန်စင်တွေညှိဖို့အကြအာရုံကောင်းဖို့လိုသလိုလှလှပပဖန်တီးတက်စနိုင်တဲ့အရေးအချင်းလဲရှိဖို့လိုပါတယ်။ဒါအပြင်ဈေးကွက်ကျွမ်းကျင်မှုလည်းရှိရပါမယ်။အလုတ်လာပြီးတဲ့အခါမှာတော့ organ တက်ဆင်မဲ့နေရာကိုသွားပြီးတိုင်းတာကွန်ပျူတာနဲ့ဒီဇိုင်းဆွဲပြီးတော့ပစ္စည်းတွေကိုဆင်ရပါတယ် organ လုံးဖန်တီးတိဆောက်ရမှာအရေးကြီးတဲ့အစိတ်ပိုင်းတွေဖြစ်တဲ့ပိုက်တွေကိုလှုပ်ဖို့အတွက်တက်ထုနဲ့ခဲတုံးတွေကိုပုံသွင်းမှု800ဒီဂရီအပူပေးထားတဲ့အိုးရဲကိုထည့်ရပါတယ်အဲ့နောက်အရေးပြောသွားတဲ့တန်တက်ထုအရေးပူတွေကိုတော့ပိုက်လို့လို့ရအောင်ပါလှော်တဲ့တံပြားဖြစ်ပြောင်းလဲခဲ့ပါတယ်တက်ထုတက်များရင်တော့အတန်ကောင်းပြီးခဲများရင်တော့အတန်အုံပါတယ်အဲ့နောက်ပိုက်လို့ပြီးရင်တော့အတန်ညှိပြီးတော့စတင်တက်ဆင်ပါတယ် Bruce Fox က
If I want more volume I would open
အတန်ကျဲခြင်းရင်အပေါက်ချဲ့ပေးရပါတယ်တိုးခြင်းရင်တော့အပေါက်ကိုကျင်းပေးရပါတယ
်ရှုပ်ထွေးလာတဲ့ဂီတတူရိယာတစ်ခုတိဆောက်ရမှာပါဝင်တဲ့အစိတ်ပိုင်းအလုံးဟာအေးပါပါတယ်ရာသီဥရုပေါ်လိုက်ပြီးဒီအစိတ်ပိုင်းတွေရဲ့အရွယ်ပမာဏဟာပြောင်းလဲသွားနိုင်တာကြောင့်မှာဒါကြောင့်ဖခင်ကြောင့်အတွက် organ အသေးစားတစ်ခုတိဆောက်တဲ့ဆိုရင်တော့မှလည်းအချိန်ယူဆောင်ရွက်ရပါတယ် Bruce က
Small organ can have
organ အသေးတစ်ခုမှာပိုက်တစ်ထောင်လောက်သာပါဝင်ပေမဲ့ဖခင်ကြောင့်မှတက်ဆင်ရတဲ့ organ ကတော့ပိုက်ပေါင်း1000လောက်ပါဝင်ပါတယ်
organ နှလုံးတိဆောက်ဖို့တစ်နှစ်လောက်အချိန်ယူရသလိုအဲ့ဒီနောက်မှာလနဲ့ချီးပြီးတော့အတန်ဆန်းရပါတယ်။တာယာနာပြောပွဲကောင်းတဲ့အတန်ကိုရရှိဖို့အခုလိုနှစ်နဲ့ချီအချိန်ယူပြီးတော့တိဆောက်ရသလိုဒေါ်လာတန်းချီကုန်ကြတာကြောင့်လဲ Ralph နဲ့ Bruce တို့ဟာဒီလုပ်ငန်းမှာလုပ်ကင်နေတာဆယ်စုနှစ်တွေနဲ့ချီကြာမြင့်နေပေမဲ့လည်း organ 24ခုသာတိဆောက်နိုင်ခဲ့ပါသေးတယ်ခင်ဗျာ။ဂီတဟာလူတွေရဲ့နှလုံးသားကိုနူးညံ့သိမ်မွေ့စေသလိုလူအချင်းချင်းကြားရင်းနှီးမှုလည်းတိုးစေပါရယ်ဖီစင်တူဆိုတဲ့တံပြိုင်တချင်းဆိုတဲ့အဖွဲ့ဝင်အများစုဟာကဘာတလွားကဒုက္ခသည်စခန်းတွေမှာနေထိုင်ပူးခဲ့ကြပြီးလူသားတွေအချင်းချင်းပိုရင်းနှီးမှုရစေအောင်သူတို့ဟာဂီတကိုအသုံးချပြီးတော့ဆောင်ရွက်နေကြသူတွေပါတံပြိုင်တီဆိုကြပြီးတော့မျောလင့်ချက်ဆိုတဲ့သတင်းစကားကိုလည်းလူသားတွေမမေ့လျော့အောင်သတိပေးနေကြတာပါစပွဲတွေဖြစ်ပွားရသေးတာနိုင်ငံရေးမငြိမ်မသက်မှုကြောင့်ဒုက္ခသည်စခန်းတွေမှာနေခဲ့ရတဲ့မိန်းကလေးငယ်တွေဟာဖြစ်စင်းသူတချင်းတန်တန်ဆိုတဲ့အဖွဲ့မှာလာရောက်စုစည်းမိကြတာပါ
I'm from Uganda.
I am from Iraq.
I am from Sudan.
I lived in a refugee camp in Ethiopia.
သူတို့ဆိုတဲ့တချင်းတွေကတော့ညှိုလင့်ချက်ငြိမ်းချမ်းရေးအပြန်အလှန်နားလည်မှုနဲ့ပတ်သက်တဲ့အကြောင်းအရာတွေပါဖြစ်စင်းသူအဖွဲ့တည်ထောင်သူခွန်ဖူလမ်က
Pisintu is a Indian word.
Pisintu ga Indian ga. Pisintu ရဲ့ chin nan တွေဟာခပ်ဝေးဝေးချီတော်မှာရောက်တယ်ဆိုတဲ့အဓိပ္ပာယ်ပါ
။ဒီအဖွဲ့ဟာ Washington DC မှာရှိတဲ့ National Cathedral ဘုရားကျောင်းကြီးမှာဒုက္ခသည်အရေးနဲ့ပတ်သက်ပြီးကျင်းပတဲ့ပွဲအတွင်းသူတို့ကတချင်းလာဆိုကြတာပါ။သ
တဝရဝိုင်းကဒုက္ခတွေရေးပို့ပြီးတော့တည်လာကြဖို့ဆိုရည်ရွယ်ချက်နဲ့အခုလိုပါဝင်တာပါရုံမြင့်တရားထူးယွန်းစုရှင်အဖြစ်အချိုရွေးချယ်ရမှာ၄ချိန်အရွေးချယ်ခံရဘူးတဲ့ကွန်ဖူလာမဒီဖွဲ့ကိုလွန်ခဲ့တဲ့၁၄နှစ်ကစတင်ဖွဲ့စည်းတာပ
ါ The Pacific Chorus was created to give
ငါတို့မှာရှေ့ပြောင်းချေချနေထိုင်တဲ့ခါမှာကိုယ်ပါလဲဆိုတာပျောက်ဆုံးနေရတာကြောင့်ရှေ့ပြောင်းချေချသူတွေဒုက္ခတွေကလေးတွေအတွက် Pacific အဖွဲ့ကိုတည်ထောင်ခဲ့တာပါဒီကရင်ကျေမှုဘာသာစကားစရီနဲ့ကျွမ်းတွင်ဖြစ်စီတာကြောင့်လဲဘာသာစကားနဲ့ပတ်သက်လို့အခက်အခဲရှိသူတွေအတွက်ဒီဖွဲ့မှာပါဝင်ရတာဟာအလွန်အကျိုးရှိစေပါတယ
်နိုင်ငံပေါင်း22နိုင်ငံကအသက်ဆယ်နှစ်ကနေ24နှစ်အထွန်းမှရှိသူတွေနဲ့ဖွဲ့စည်းထားတဲ့ဒီသချင်းသဘင်ဒီဆိုတဲ့အဖွဲ့ဟာအမေရိကရဲ့အရှေ့မြောက်အရက်မှရှိတဲ့မိန်းပြည်နယ်ပေါ့တ်လန်းမြို့မှာအခြေစိုက်ပါတယ်
Portland, Maine, it is a very welcoming.
လူငယ်နှစ်ပေါင်းများစွာကလေးကပေါ့တ်လန်းမြို့လေးဟာရွှေပြောင်းခြေချလာသူတွေကိုကျူးကျူးလာတာပါ။အခုဆိုရင်လည်းအမေရိကန်နောက်တောင်ဘက်ကွန်ကွန်နဲ့အင်္ဂလာကရွှေပြောင်းခြေချလာသူ300လောက်ကိုလက်ခံထားပါတယ
်။ဖူလန်မှာအဖွဲ့အတွက်တချင်းတွေရေးသားပေးတယ်လို့အဖွဲ့ဝင်တွေကလည်းသူတို့ကြိုက်တဲ့တရားတွေကိုရွေးချယ်ကြပါတယ်။
The songs really have to do with peace.
ညီညာရေးမေတ္တာတရားနဲ့ပရိပခါတွေရောက်ပါလာစေတဲ့အကြောင်းအရာမျိုးကိုပဲရေးရတယ်။ဒီကလေးတွေကကြမ်းဖက်မှုတွေစစ်ပွဲတွေဖြစ်ပွားရာဒေသကလာကြတာဆိုတော့အဲ့ဒါတွေကသူတို့ဘဝပေါ်တည်ရောက်မှုရှိတာကြောင့်ပါ
။ဒါလို့တချင်းတွေဆိုကြတာကြောင့်ခွန်အားတွေဖြစ်စေတယ်လို့အဖွဲ့ဝင်တွေကပြောပါတယ်။အီရတ်ကလာတဲ့အဖွဲ့ဝင်ဖတီမာလမ်လုမ်က
When I sing on stage, I feel empowered.
စင်မမတချင်းဆိုတဲ့အခါခွန်အားတက်ကြွလာပါတယ်။တခြားသူတွေဒီတချင်းနားထောင်တဲ့အခါမှလည်းကျမလိုပဲသူတို့ခွန်အားတွေဖြစ်စေပြီးအပြောင်းလဲအတွက်ဆောင်ရွက်ကြပါလိမ့်မယ်
။ Peace into တချင်းတမ်းမြန်သည်ဆိုတဲ့အဖွဲ့ဝင်တွေဟာငြိမ်းချမ်းရေးအတွက်မိသားစုဝင်တွေအဖြစ်နဲ့စည်းလုံးကြတယ်လို့လည်းပြောကြပါရခင်ဗျာအမေရိကန်ပြည်သူလော့စ်အိန်ဂျလိစ်မြို့မှာရှိတဲ့နာမည်ကျော်ဟောလိဝုဒ်လမ်းမကြီးပေါ်မှာဆိုရင်ရုပ်ရှင်တွေကလူစမ်းကောင်းတွေလူဆိုးတွေဆက်ရုပ်တွေအတိုင်းဝစ်ဆင်ပြီးလာရောက်လည်ပတ်ကြသူတွေကိုကြိုဆိုနှုတ်ဆက်ကြတယ်လို့ဓာတ်ပုံတွေလည်းတွဲအရိုက်ခံကြပါတယ်သူတို့တွေဟာဟောလိဝုဒ်ရုပ်ရှင်လုပ်ငန်းကြီးရဲ့အစိတ်ပိုင်းလည်းဖြစ်ပြီးအဲ့လိုဝစ်ဆင်ကြိုဆိုကြသူတွေထဲမှာနိုင်ဂျီးရီးယားနိုင်ငံသူတူလည်းပါဝင်ပါတယ်ဟောလိဝုဒ်လမ်းမကြီးပေါ်ရောက်တဲ့ဆိုရင်ပဲရုပ်ရှင်ဇာတ်လမ်းတွေထဲကဇက်ကောင်မျိုးစုံပုံစံဝတ်ဆင်ထားကြသူတွေကိုတွေ့ရမှာပါ။ခရီးသွားတွေအတွက်တော့သူတို့ဟာအလွယ်တကူတပ်ပုံတွေ့ရနေတဲ့ဟောလိဝုဒ်အကျော်မော်တွေလည်းဖြစ်ပါတယ်။အဲ့လိုဝတ်ဆင်ကြသူတွေထဲမှာအမေရိကန်အိမ်မက်ကိုအကောင့်တဲ့ဖော်ကျင်သူနိုင်ဂျီးရီးယားနိုင်ငံကအမကလည်းပါဝင်ပါတယ်။သူကတော့ရုပ်ရှင်ထဲမှာအချိန်ကိုလိုတယ်လို့ပြောင်းလဲယူနိုင်တဲ့ထူးခြားတဲ့ရုပ်ပြဇက်ကောင် Stone ပုံစံဝတ်ဆင်ထားတာပါ။တခါတရံအခက်အခဲတွေရင်ဆိုင်ရတဲ့အချိန်ဆိုရင်နိုင်ဂျီးရီးယားကသူ့မျိုးသားစီလှမ်းယင်ဖွင့်ပစ်တယ်လို့လဲအမကာကပြောပါတယ
် My husband is really encouraging me
ကျမမျိုးသားကတော့တကယ်ကိုအားပေးပါတယ်ကျမဒီဟောလိဝုဒ်မှာဘာလုပ်တယ်ဆိုတာကိုသူမသိပေမဲ့လည်းတဖြည်းဖြည်းတော့သိလာပါပါအဲ့ချိန်ကျရင်တော့ဒီမှာဘာရင်ဆိုင်ကြရတယ်ဆိုတာကိုပြန်ပြောပြမှာပါကျမဟာဘာမှားရွေးမှလုပ်နေတာမဟုတ်ဖ ೇನೆ ခလေးတွေနဲ့ကျမအတွက်အကောင်းဆုံးလုပ်နေရပါဒီနေ့နေ့ကျရင်တော့အိမ်မက်တွေအကောင့်ထဲပေါ်လာမှာပါအဲ့ထင်ကြရင်အားလုံးကိုစင်မြင့်ပေါ်ကနေကျမအတွေ့အကြုံတွေကိုပြန်မျှဝေသွားပါမယ်
။အောင်မြင်မှုပန်းနိုင်စီရှောက်လန်းနေတဲ့ကာလမှာတော့အမကဟာဟောလိဝုဒ်လမ်းမတွေပေါ်မှာဓာတ်ပုံတွဲအရိုက်ခံရင်ဘဝရပ်တည်နိုင်ဖို့ကြိုးစားနေပါရခင်ဗျာ
။ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့သုတဆုံလေအမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ကြပြီးတဲ့နောက်ခုဆက်ပြီးတော့နားဆင်ကြရမယ်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ Talking Music ကစီစဉ်တင်ဆက်ထားပါရရှင်။
ဒီတစ်ပတ်တော့အိုင်ယာလန်နိုင်ငံကအသက်18နှစ်အရွယ်ကျောင်းသားလေးဖီယွန်ဖရာရာရဲ့ရေထဲကနေပလတ်စတစ်အပိုင်းစာလေးတွေကိုတန်လိုက်နဲ့ဖယ်ထုတ်ပြီးတန့်စင်ဖို့တီထွင်တဲ့စူးစမ်းမှုအတွက် Google ကနေ2019သိပ္ပံစုချီးမြှင့်လိုက်တဲ့အကြောင်းကိုပြောပြပေးမှာပါ Google ကသိပ္ပံဆိုင်ရာပြိုင်ပွဲ Science Fair တွေကိုကျင်းပပြီးအသက်13နှစ်ကနေ18နှစ်အရွယ်ကျောင်းသားတွေကိုသိပ္ပံစုအတွက်ဝင်ပြိုင်ခွင့်ပေးခဲ့ပါတယ်။ပြိုင်ပွဲဝင်မဲ့သူတွေဟာသူတို့ရဲ့စမ်းသပ်ချက် project တွေနဲ့ရလဒ်တွေကိုပြိုင်ပွဲကြီးကြပ်သူဒိုင်းတွေစီကိုတင်သွင်းရပါတယ်။အနိုင်ရသူကိုဒေါ်လာငွေ5000စုချိမြှင့်တာပါ။ဒီပြိုင်ပွဲကို Lego, Virgin Galactic, National Geographic နဲ့ Scientific American အဖွဲ့တွေကအထောက်ပံ့အကူအညီတွေပေးပါတယ်။နိုင်ငံတကာကပြိုင်ပွဲဝင်သူတွေထဲကတရာကိုကနဦးရွေးချယ်ခဲ့ပြီးအဲ့ဒီထဲကမှစကားရင်24ယောက်ကိုပြန်ပြီးရွေးချယ်ခဲ့ကြတာပါ American Theater Soup Mountain View က Google နိုင်ငံတကာဌာနချုပ်မှာဇူလိုင်လ29ရက်နေ့ကစုချင်းမြင့်တဲ့ပွဲမှာ2019အတွက် Google ရဲ့ဒေါ်လာ5000စုကြီးကိုရသွားသူကတော့ Ireland ကျောင်းသား Fionn Ferreira ဖြစ်ပါတယ်။ရေထဲက plastic အဆန်အလေးတွေကိုတန်လိုက်တွေသုံးပြီးဖယ်ထုတ်လို့ရတဲ့နည်းကိုသူကတီထွင်ခဲ့တာပါ။ Ferreira ဟာ Susan ဖော်ထုတ်တတ်တဲ့ဇယိတ်တဘာဝကိုလက်တွေအကောင်အထည်ဖော်ခဲ့တယ်လို့စုချင်းမြင့်ခဲ့တဲ့ဒိုင်တွေကပြောပါတယ်။သူကတော့သူ့ရဲ့ဆန်းသက်မှုတွေဟာကိုအားကိုကိုလှုပ်ဆောင်ရတာမို့စိတ်ချမ်းသာတယ်လို့ပြောပါတယ
်။ I live in the middle of nowhere so I had to build everything myself. So if I wanted to test my
ကျွန်တော်ကတိတ်ခေါင်းနိုးတဲ့နေရာမှာနေတာမို့အလုံးကိုကိုဘာသာကိုလှုပ်ယူရပါတယ်။ကျွန်တော်တီထွင်တာကိုစမ်းသက်ချင်ရင်ရောင်ကြီးတိုင်းကရိယာတို့အနုကြည်မှန်မြောင်တို့လိုစမ်းသက်တဲ့ပစ္စည်းကရိယာတွေကိုကိုဘာသာကိုလှုပ်ရပါတယ်။ကျွန်တော်နေတဲ့နေရာမှာရနိုင်တာတွေနဲ့အကုန်လုံးကိုလှုပ်ယူရတာကပြောစရာကောင်းပါတယ
်။ Fionn Ferreira ဟာ Ireland West Cork ဒေသက Belly the Hop ကမ်းရိုးတန်းမြို့ကလေးမှာနေထိုင်သူဖြစ်ပါတယ်။ Ireland က The Journal at IE စာဆောင်မှာသူစုရရှိတဲ့အကြောင်းသတင်းဆောင်မနဲ့အတူသူစုရခဲ့တဲ့ project နဲ့ပတ်သက်တဲ့ video ကိုပါဖော်ပြထားပါတယ
် This is where I live the edge of the Atlantic Ocean in beautiful West Cork Ireland There is
Atlantic သမုဒ္ဒရာအစွန်းမှာရှိတဲ့တိတ်လှပတဲ့ West Cork ကျွန်းတွေရှိတဲ့နေရာကကျွန်တော်နေတဲ့နေရာပါအဲ့ဒီကကမ်းခြေတွေမှာတွေ့ရတဲ့အကြီးဆုံးပြဿနာက plastic အပိုင်းအစားတွေတော်တော်များများတောင်တင်လာတဲ့ပြဿနာဖြစ်ပါတယ်အဲ့ဒီတဲကအစိုးဆုံးကအချင်း2စင်တီမီတာအောက်ငယ်တဲ့တိတ်သေးတဲ့ plastic အဆအနာလေးတွေရဲ့ပြဿနာပါကျွန်တော်ရဲ့ project ကဒီ plastic အဆအနာလေးတွေကိုထုတ်လုပ်တဲ့နေရာကစာပြီးရေမြောင်းတွေထဲနဲ့သဘာဝဝန်းကျင်ထဲရောက်သွားချိန်အထိသူတို့ကိုဘယ်လိုဖယ်ထုတ်ပြစ်နိုင်မလဲဆိုတာစူးစမ်းဖို့ဖြစ်ပါတယ
်သူဟာသိပ္ပံပညာရှင်တွေဘယ်လိုစဉ်းစားလုပ်ကံကြရဲဆိုတာကိုလိုက်ပြီးရှာဖွေပါတယ်အဲ့ဒီထဲမှာပင်လယ်ပြင်နဲ့ရေနံရိုးဖိတ်မှုပြဿနာကိုဖြေရှင်းဖို့အတွက်တန်လိုက်မှုန်ကလေးတွေကိုအသုံးပြုတဲ့နီးကိုစိတ်ဝင်စားခဲ့တာဖြစ်ပြီးဒီနီးနဲ့ရေထဲက plastic အဆအနာလေးတွေကိုဖယ်ပစ်ဖို့အတွက်စိတ်ကူးရခဲ့တာပါ။ဒါကြောင့်တန်လိုက်မှုန်တွေကိုစီနဲ့ရောပြီး ferro fluid လို့ခေါ်တဲ့တန်တက်ပါတဲ့အရေးဖြစ်ဖြောပြီးရေထဲမှာရှိနေတဲ့ plastic အဆအနာလေးတွေကိုဖယ်ပစ်ဖို့ကြိုးစားခဲ့တာပါတဲ့
။ I did a small test and this was indeed the case.
ဘယ်မှာလို့ဆန္ဒကြည့်ရခါဒါဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်ဆက်ပြီးဒီထဲမှာရှိနေတဲ့ plastic အဆအနာတွေကိုထယ်ထုတ်နိုင်ဖို့ဒီဇိုင်းဆွဲခဲ့တာပါ။ဒါကိုစမ်းသပ်ဖို့အတွက် plastic အမျိုးအစားအစဉ်မျိုးကိုရွေးပါတယ်။ဒီ plastic တွေကိုစမ်းသပ်မှု1000ကျော်လုပ်ခဲ့ပြီးထယ်ထုတ်မှုအကြိမ်200ကျော်လုပ်ခဲ့ပါတယ်။ဒီရေထဲမှာမျောနေတဲ့ plastic အမှုန်လေးတွေပမာဏဘလောက်ပါနေတယ်ဆိုတာကိုတိုင်းဖို့အိမ်မှာကိုယ်တိုင်လုပ်တဲ့မြင်နိုင်တဲ့ရောင်ကြီးတိုင်းကရိယာကိုသုံးတဲ့အပြင် digital အနုကြည့်မှန်ပြောင်းတွေ၊ computer နည်းစနစ်တွေကိုပါသုံးပါတယ်။စမ်းသပ်မှုတွေအတော်များများလုပ်တဲ့အခါအကျက်လက်တွေတလေကြီးရလာတာပါ project အစမှာပဲဒီနည်းဟာရေထဲက plastic အစနာ85ရာခိုင်နှုန်းလောက်ကိုဖယ်ရှားနိုင်မယ်ဆိုတဲ့ theory ကိုရပါတယ်ဒီအတွက်စကြဲ့အတိုင်းဆက်စမ်းသပ်တဲ့အခါတန်လိုက်မှုန်ကိုစီနဲ့ရောထားတာဟာပိုထိရောက်မှုရှိတာတွေ့ရတဲ့အတွက်နောက်မှစီနဲ့ရောသုံးတဲ့စမ်းသပ်မှုတွေကိုပိုတိုးပြီးလုပ်နိုင်မှာဖြစ်ပါတယ်ဒီကုန်းချုပ်ရရင်တော့ဒီနည်းဟာ plastic အစနာလေးတွေကိုရေထဲကနေဖယ်ရှားဖို့အထူးရောက်ဆုံးนี้ဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်ဒါကြောင့်ဒါကိုဓာခွဲကန်စမ်းသပ်မှုကနေစက်မှုလုပ်ငန်းတွေမှာအထိဘယ်လိုသုံးနိုင်မလဲဆိုတာစဉ်းစားပြီးစမ်းသပ်မှုတွေလုပ်သွားမှာပ
ါ Micro plastic လို့ခေါ်တဲ့ plastic အဆအနာလေးတွေဟာအရွယ်အဆအဖြစ်အရှိ 5mm ဒါမှမဟုတ်ဒီထက်ပိုပြီးသေးငယ်တဲ့အရွယ်ရှိပါတယ်ဒီ micro plastic အပိုင်းစားဒါမှမဟုတ် plastic အလုံးလေးတွေဟာသိပ်ပြီးသေးငယ်တဲ့အတွက်ရေစစ်တဲ့အခါဒါမှမဟုတ်ရည်စူးတန့်စင်တဲ့အဆင့်တွေထဲမှာစစ်လို့မရဘဲနဲ့ပါသွားတတ်ပါတယ်။ကဘာတလုံးမှာရောင်းချနေတဲ့ရေတံဘူးအလုံးရဲ့93ရာခိုင်နှုန်းနဲ့ဘုံပိုင်ကရတဲ့ရေ92ရာခိုင်နှုန်းထဲမှာမိုက်ခရိုပလတ်စတစ်တွေပါဝင်နေတယ်လို့မကြာသေးခင်ကထုတ်ပြန်ခဲ့တဲ့ Op Media သတင်းတစ်တန်းမှာဖော်ပြထားပါတယ်။ဒီမိုက်ခရိုပလတ်စတစ်တွေကိုဆက်ပြအတုံးတွေအရေတွေထဲမှာထည့်လိရှိတယ်လို့မျက်နှာတန့်စင်တဲ့ဆေးတွေလက်ဆေးရည်တွေမှာလည်းထည့်သွင်းလိရှိပါတယ်။plastic ပါတဲ့အမြင်တွေနဲ့ရက်လုတ်ထားတဲ့အဝတ်အထည်တွေကိုရှော့ဖွတ်တဲ့အခါမှာလဲ micro plastic တွေထွက်လာတတ်ပါတယ်။ဒါကြောင့်သူတို့ပါနေတဲ့ပစ္စည်းတွေကိုလူတွေသုံးဆွဲတဲ့အခါဆွန့်ပစ်ရေမြောင်းတွေတဲကနေတဆင့်မြစ်ချောင်းအင်းအိုင်နဲ့ပင်နယ်သမုဒ္ဒရာတွေတဲကိုရောက်သွားလိမ့်ရှိတာပါ။ဒီအခါမှာငားနဲ့တခြားရေသရွာငယ်လေးတွေဟာအစားအစာနဲ့မှားပြီးစားပြေရာကနေတဆင့်သူတို့ကိုစားသုံးတဲ့ငါးကြီးတွေစီရောက်သွားတယ်လို့ငါးကိုစားတဲ့လူအပါဝင်သရဝါတွေမှာပါတက်ရောက်မှုတွေရှိလာတာဖြစ်ပါတယ်။ သူ့ရဲ့နီးဟာအဝတ်လျှော်ဇက်ကနေထွက်လာတဲ့ရေစိုးထဲမှာပါနေတဲ့မိုက်ခရိုပလတ်စတစ်တွေနဲ့ပေါ်လီပရိုပလင်းပလတ်စတစ်တွေကိုဖယ်ထုတ်ရမှာထိရောက်မှုရှိတယ်လို့လည်းသူကပြောပါတယ်ဖရာရာဟာနယ်သာလန်စ်မှာတက္ကသိုလ်ဆက်တက်ဖို့လုပ်နေပါတယ်ဆယ်ကျော်သက်တူဖြစ်တဲ့ဖရာရာဟာရှောင်းနက္ခတ္တဗေဒပြတိုင်းမှာပြတိုင်းမှုဖြစ်နေတာဝန်ထမ်းဆောင်နေသူဖြစ်ပြီးသူဟာသိပ်ပံပြိုင်ပွဲပေါင်း12ခုမှာဆုရထားသူဖြစ်တယ်လို့ထရမ့်ဘက်လို့ခေါ်တဲ့လေမှုန့်တူရီယာနဲ့တီဝိုင်းကြီးတွေမှာပါဝင်ဖြောပြနိုင်သူလည်းဖြစ်ပါတယ်။သူဟာဘာသာစကား၃မျိုးကိုကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်တယ်လို့အမေရိကန်ကာကွယ်ရေးဌာနရဲ့သုတေသနစမ်းသပ်မှုဌာနတစ်ခုဖြစ်တဲ့ MIT Massachusetts ဆက်မှုတက္ကသိုလ်လင်ကွန်တက်ခွဲခန်းကလည်းဂျိုသေးသေးလေးတစ်လုံးကိုသူ့နာမည်ပေးထားပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာပါအခုဒီကနေ့ညဓာတ်ရိုက်လေးလိုက်မှဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါစေရှင
်ဒေါ်ရရှင်များရှင်2019နှစ်စန်းပိုင်းမှာပဲရခိုင်လက်နက်ကိုင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်ကြိုက်ရာကလက်နက်ကိုင်ပြည်ပခန့်တွေကြီးထွားခဲ့တာအခုထိပါပဲဒီနှစ်ထဲမှာပဲရင်းရဲ့ဆွေးနွေးမှုမြန်မာစစ်တပ်ကတစ်ဖက်သက်အပြစ်ခတ်ရက်စဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစည်ရဲတင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်။မကြခင်ကုံဆုံးတော့မဲ့2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းရင်းရဲ့ကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲ။ရှေ့ဆက်ဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာပြန်သုံးသပ်ကြည့်အောင်ပါရှင်။တော်ရရှင်တွေအနေနဲ့ညီညာရေးအတွက်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0923923555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။အခုမနက်ခင်းထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစစုံကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ကိုရဲမင်းထွန်းကပြောပြပေးမှာပါရှင်
။ American Outlet ကသမ္မတ Donald Trump ကိုတရားစွဲဆိုဖို့ဆုံးဖြတ်ချက်ချမှတ်ခဲ့တာရက်တစ်ပတ်တစ်ပတ်ကျော်လာပြီမဲ့ American ထက်လွတ်တော်မှာတော့ဒီကိစ္စရှင်းမတိုးနောက်ဆက်တာဖြစ်နေစေရှိနေပါတယ်။တယ်လီတော်လူများစုကောင်းဆောင် Mitch McConnell ကဇန်နဝါရီလတဲ့ကြားနဲ့စစ်ဆေးမှုတွေလုပ်မယ်ဆိုပေမဲ့ဒီမိုကရက်အမတ်တွေကတော့တက်သေးတွေစင့်ခေါ်ဖို့နဲ့အထောက်အထားတွေရနိုင်ဖို့အတွက်အထက်လွှတ်တော်နဲ့သဘောတူညီချက်ရဖို့တောင်းဆိုနေစေဖြစ်ပါတယ်။ကက်ဆစ်စနိုင်ငံမှာခီးတဲ့98ယောက်ပါသွားတဲ့လိုက်ပါတဲ့လေရင်တစည်းတောက်ကြနေအစောပိုင်းကပြတ်ကျတဲ့ကြောင်းလူ12ယောက်ထက်မနည်းသေဆုံးပြီး54ယောက်ဒဏ်ရာရရှိသွားတယ်လို့အရအနာပိုင်းတွေကပြောပါတယ်။လေရင်ခီးစဉ်အမှန်2100ကိုပြန်တန်းတဲ့ဖောက်ကာတရားလေရင်ဟာအစတနာလို့ခေါ်တဲ့နာဆူတန်မြို့တော်ကိုသွားမှာကုလို့ပြစ်ကြခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံရှေ့ပိုင်းမှာလူမျိုးရေးရာရှိတွေကိုတိုက်ခိုက်ဖို့ကြံစည်နေတယ်လို့တန်တရားရှိတဲ့အယ်ကိုက်ဒါအဖွဲ့ဝင်အကြံဖက်သမား9ယောက်ကိုပါကစ္စတန်အကြံဖက်မှုနှိမ်နှင်းတိုက်ဖျက်ရေးတပ်ဖွဲ့ကဖမ်းဆီးထိန်သိမ်းခဲ့ပါတယ်။ဖမ်းဆီးခံရသူ9ဦးဟာအယ်ကိုက်ဒါအိန္ဒိယတိုက်ငယ်အဖွဲ့ခွဲရဲ့အရေးပါတဲ့အဖွဲ့ဝင်တွေဖြစ်ပြီးတယောက်ကတော့အာဖဂန်နစ္စတန်နိုင်ငံအတွင်းလှုပ်ရှားနေတဲ့အယ်ကိုက်ဒါစစ်စင်ရေးတပ်မတို့တယောက်ရဲ့အကူလက်ထောက်တယောက်လည်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့အကြီးဆုံးဒုံးပျံဒုံးရင်ဒုံးကြီး rocket launch 5ကိုတတိယကြိမ်မြောက်ဖြစ်တရုတ်နိုင်ငံတောင်ပိုင်းဟိုင်နမ်ပြည်နယ်ဝါချန်အကဒတ်ဒုံးပျံစကန်ကတည်းတောက်ကြနေညာဘက်ကလွတ်တင်လိုက်ပါတယ်။ launch 513လို့အမည်ပေးထားတဲ့ဒုံးပျံနဲ့အတူအလေးချိန်၈တန်ရှိတဲ့ရှင်ကျန်20နည်းပညာစမ်းသပ်ရေးဂျိုတူတလုံးကိုလည်းတည်ဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။စနေမနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါရှင်။အခုမနက်စီစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါတယ်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line do meter 18 19 25တို့ကနေဓာတ်ရိုက်နှาศင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနှาศင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.